Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်စက်တင်ဘာလ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်အနေခတ်သိကြည့်ကြပါစေခင်ဗျာကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေကတော့အီရန်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား5ယောက်ကိုတွတ်ပေးပြီးအီရန်ပိုက်ဆိုင်တဲ့6ဘီလီယံဒေါ်လာကိုအမေရိကန်ကလွှဲပြောင်းခွင့်သဘောတူလိုက်ကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကိုဒီနေ့မကုံငင်မှာအမေရိကန်ပြည်ထောင်စုကိုဖိတ်ခေါ်အခါမှာမျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်ဒီယာ IIM မြက်အစိုးရခန်းစားကမြန်မာနိုင်ငံကိုယ်စားလှယ်မရှိဘဲကြားနာမှာဖြစ်တယ်လို့လူခွင့်ရေးကောင်စီဥက္ကဋ္ဌကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုမတ်တင်ကြီးထိုင်နေပဲတင်ပြပေးကြပါပါ
။ကောင်းပါပြီရှင်။စကိုင်းတိုင်းပလဲမြုံနယ်တွင်ကတိုက်ပွဲတွေနောက်ဆုံးရအခြေအနေကိုတော့သတင်းတွေပြီးမှနားဆင်ကြရမှာဖြစ်ပါတယ်
။ဆုံးမကျွန်တော်ကဒီလိုတိုက်ပွဲဖြစ်ပါတယ်
ဒီမှာကအင်မတီဘောဝယ်လမ်းကြောင်းကြီးကမပွားနိုင်ဘူးပြန်လဲပြီးတော့ထိုင်ကိုရောက်လာတဲ့ဒုက္ခသည်တွေနောက်ခံတမိုင်းကြောင့်စစ်ဆီးမဲ့အစီအစဉ်ကိုထိုင်အနာပိုင်တို့ကဒီလကုန်ပိုင်းမှာစတင်ဖို့အစီအစဉ်နေတဲ့အကြောင်းအာဖရိကတိုက်ကင်ညာနိုင်ငံကနေအောင်ချီစွန့်အင်သုံးအေးခန့်တွေနဲ့စိုက်ပျိုးသီးနှံတွေတူလောင်တည်ယူရေးအစီအစဉ်စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြည့်ရှုကြရဖို့ရှိပါတယ်။ဒီနောက်မှာတော့သတင်းတောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်ရောင်သတင်းလွှာစတဲ့အပတ်စဉ်ခဏတို့ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရေဆုံးတော့အင်ကာနစ်မနခင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ
်။အီရန်ကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား5ယောက်ကိုတွတ်ပေးပြီးအီရန်ပိုက်ဆိုင်တဲ့6ဘီလီယံဒေါ်လာကိုတောင်ကိုရီးယားကနေကာတာနိုင်ငံကိုအမေရိကန်ကလွှဲပြောင်းခွင့်ပေးဖို့အမေရိကန်နဲ့အီရန်တို့သဘောတူလိုက်ကြပါတယ်။ဒီသဘောတူညီချက်ကိုပြီးခဲ့တဲ့ပတ်နောက်ပိုင်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကသဘောတူခဲ့တာဖြစ်ပေမဲ့လွတ်တော်ကတော့တနင်္လာနေ့ကြာမှအကြောင်းကြားလိုက်တာပါ။အမေရိကန်ကအီရန်ကိုပိတ်ဆို့အရေးယူထားပေမဲ့ဒီငွေအတွက်ချွင်းချက်ပေးလိုက်တာကြောင့်တောင်ကိုရီးယားကနေကာတာနိုင်ငံရဲ့ဗဟိုဘဏ်ကိုလွှဲပြောင်းပေးနိုင်တော့မှာဖြစ်ပါတယ်။ဘောဒူညီချက်အရဒီငွေတွေကိုအီရန်နိုင်ငံကလူသားချင်းစာနာထောက်ထားမှုပစ္စည်းတွေဝယ်ယူရမှာအသုံးပြုရမှာပါအခုလိုချွင်းချက်နဲ့လွှဲပြောင်းခွင့်ပေးလိုက်တာကိုလွှတ်တော်က Republican အမတ်တွေကတော့သမ္မတဘိုင်ဒန်အစိုးရကိုဝေဖန်ကြလိမ့်မယ်လို့မျှော်လင့်ထားကြပါတယ်အမေရိကန်တပ်ဖွဲ့တွေနဲ့အရှေ့လယ်ပိုင်းကအမေရိကန်ရဲ့မဟာမိတ်တွေကိုအီရန်နိုင်ငံကတိုးလို့ချိမ့်ချောက်လာနေချိန်မှာဒီလိုလွှဲပြောင်းလိုက်တဲ့ငွေတွေကအီရန်ရဲ့စီးပွားရေးကိုအားဖြည့်ပေးလိမ့်မယ်လို့ထောက်ပြကြပွဲရှိပါတယ်ဒီသဘောတူညီချက်ကိုဆွေးနွေးနေတဲ့အချိန်မှာပဲဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား5ယောက်ထဲက4ယောက်ကိုနေအိမ်အကျယ်ချုပ်ဖြစ်အီရန်ကအရင်လကပြောင်းရွှေ့ပေးခဲ့တာပါတယောက်ကတော့အဒီမတိုင်ခင်ကတည်းကနေအိမ်အကျယ်ချုပ်ချထားပြီးဖြစ်ပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီကိုဒီနေ့မကုံခင်မှာအမေရိကန်ပြည်ထောင်စုကိုဖိတ်ခေါ်အဲ့ခံဖို့မျှော်လင့်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်အခုလာမဲ့သတင်းပတ်ကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံကာလဒါမှမဟုတ်အဲ့ဒီနောက်ပိုင်းဖြစ်နိုင်တယ်လို့လည်းပြောပါတယ် The Wall Street Journal ရဲ့သတင်းတရမှာတော့တရုတ်အနေနဲ့အခုလာမဲ့ကုလအထွေထွေညီလာခံကိုနိုင်ငံခြားရေးဝန်ကြီးဝန်ကြီးအစားဒုသမရဟန်ဆန်းကိုဆေးလွတ်ဖို့ပြင်နေတယ်လို့ပြီးခဲ့တဲ့အပတ်ကဖော်ပြပါတယ်အိန္ဒိယမှာလုပ်တဲ့ G20 စီးပွားအင်အားကြီးနိုင်ငံများထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီချင်းပင်မတက်ရောက်တဲ့အပေါ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစိတ်ပြက်လက်ပြက်ဖြစ်ခဲ့ပြီးသူ့အနေနဲ့တရုတ်သမ္မတနဲ့တွေ့ဆုံဖို့မျှော်လင့်ထားတာလို့ပြောပါတယ်။အမေရိကန်သမ္မတအနေနဲ့တရုတ်သမ္မတနဲ့ဆွေးနွေးဖို့နောက်ထပ်အခွင့်အရေးတစ်ခုကတော့လမ်းမဲ့နိုဝင်ဘာလဆန်ဖရန်စစ္စကိုမှာလုပ်မဲ့အေပက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပါတယ်။နိုင်ငံလုံးကတော့နှစ်ဖက်တင်းမာမှုရှိနေတဲ့ပြဿနာတွေကိုတည်တည်ငြိမ်ငြိမ်ပြန်ဖြစ်ဖို့ကြိုးစားနေချိန်လည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတရှီနဲ့သမ္မတဘိုင်ဒန်တို့ဆန်ဖရန်စစ္စကိုမှာတွေ့ဖို့ဆိုတာဟာအမေရိကန်ဘက်ကလုံလောက်တဲ့ယူတာဖြောက်မှတ်မှုပြတဲ့အပေါ်မှာမူတည်မယ်လို့တရုတ်အမျိုးသားလုံခြုံရေးဝန်ကြီးဌာနကအရေးအမှပြောထားပါတယ်။သမ္မတဘိုင်ဒန်ဘက်ကတော့တရုတ်သမ္မတကိုလာမယ့်စောင်းဖောက်မှာတွေ့ဆုံနိုင်ဖို့မျှော်လင့်ထားပြီးအခုလိုခေါင်းဆောင်ချင်းတိုက်ရိုက်တွေ့ဆုံစကားပြောမှုမျိုးနဲ့ဘာမှအစားထုတ်လို့ရမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမေလာကသတင်းထုတ်တွေကိုပြောပါတယ်။ဂ ဂျာကာတာမှာလုပ်တဲ့ပြီးခဲ့တဲ့ဒေတာရစ်အစည်းအဝေးတစ်ခုမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ဟာအဲ့ဒီအချိန်ကတရုတ်နိုင်ငံခြားရေးဝန်ကြီးဂျင်ကန်အစလာရောက်တဲ့ဝမ်ဂျီနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကိုရိုင်းလည်းဒီမတိုင်ခင်ကတရုတ်နိုင်ငံကိုတွေ့ရောက်ပြီးနိုင်ငံခြားရေးဝန်ကြီးဂျင်ကန်ကနဲ့တွေ့ဆုံခဲ့ဘူးပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့တရုတ်ခီးစင်နောက်ထပ်အမေရိကန်အစ်မြင့်အရာရှိ၃ဦးတရုတ်နိုင်ငံကိုတွားရောက်ခဲ့ချပေမဲ့တရုတ်ဖက်ကတော့တရုတ်တာဝန်ရှိသူတွေအမေရိကန်ကိုလာရောက်ဆွေးနွေးတာမျိုးမရှိသေးပါဘူးရှင
်။မြောက်ကိုရီးယားနဲ့ဘာလဲနဲ့သဘောတူညီချက်ပဲဖြစ်ဖြစ်အမေရိကန်ကပိတ်ဆို့အရေးယူဖို့စပေးလိုက်တာပဲဖြစ်လိမ့်မယ်လို့အမေရိကန်ကရုရှားကိုထတ်လောင်းသတိပေးလိုက်ပါတယ်။သူ့တိုင်းပြည်တစ်ခုလုံးကိုဖြတ်တန်းတွားရောက်ပြီးနိုင်ငံတကာကကျင်ထားတဲ့သူကိုတွားရောက်တွေ့ဆုံစစချင်းတို့ကနိုင်မယ်မျောလင်းခဲ့တဲ့စစ်ပွဲအတွက်အကူအညီတောင်းရတာဆိုတော့အထောက်အကူပေးဖို့လက်ဖြန့်ခံရတာလို့ပဲကျွန်တော်ကပြောချင်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမဲလာကသတင်းတောက်တွေကိုပြောလိုက်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအာဟာရုရှားခီးစင်မှာသမ္မတပူတင်နဲ့တွေ့ဆုံမယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းသတင်းဌာန KCNA ကလည်းတင်းလာနေမှာအတည်ပြုလိုက်ပါတယ်ကင်ဂျုံအာစီးနင်းလိုက်ပါသွားတယ်လို့ယူဆရတဲ့ယထာကပျုံယန်းကထွက်ခွာသွားခဲ့ပြီလို့တောင်ကိုရီးယားမီဒီယာတွေကတနင်္လာနေ့မှာပြောလိုက်ကြပြီးအစောဆုံးအင်္ဂါနေ့မှာတောင်ကင်ဂျုံအန်နဲ့ပူတင်တွေ့ဆုံနိုင်တယ်လို့ခန့်မှန်းလိုက်ကြပါတယ်။မြောက်ကိုရီးယားနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်ကြမယ်အလားအလာပေါ်တောင်ကိုရီးယားအစိုးရကရထမေးတဲ့အကြောင်းတောင်ကိုရီးယားအစိုးရရဲ့ပြန်လည်ပေါင်းစည်းဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရုရှားမြောက်ကိုရီးယားလက်နက်သဘောတူညီချက်ကတရုတ်ရဲ့တကမ္ဘာလုံးနဲ့နေပေမဲ့ရုံးကနေရဆက်စည်းပွားရေးကိုကရက်အများကြီးရိုက်ခိုက်လက်မှတ်ဖြစ်တဲ့အတွက်တရုတ်အနေနဲ့လည်းပူပန်တဲ့နယ်လို့ဆိုမျိုးအီဝါတက်ကလူကပမောက်ခလစ်အရစ်အစ်လီကပြောကြားလိုက်ပါတယ
်။တတိုင်းပြည်လုံးညီညွတ်မှုစိတ်သက်ခွန်အားကိုအမှတ်ရဖို့နဲ့နိုင်ငံရေးအရာအဆွံ့ရမှုတွေမဖြစ်စေဖို့အမေရိကန်ပြည်ထောင်စုအချက်ဖက်တိုက်ခတ်ခံရတဲ့22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားတစ်ခုမှာသမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအလက်စကာပြည်နယ်အန်ချိုရစ်အခြေစိုက်စစ်စခန်းမှာလုပ်တဲ့နိုင်အလဲပင်အချက်ဖက်တိုက်ခိုက်ခရမှု22နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပြီးစစ်မှုထမ်းတွေရေးပေါ်ကဲဆဲကူညီရေးဝန်ထမ်းတွေစစ်တပ်မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။သမ္မတဘိုက်ဒန်ဟာ G20 ထိပ်သီးညီလာခံနဲ့ဗီယက်နမ်နိုင်ငံပြည်ပခီးစင်ကနေတက်ရောက်ဝင်ရောက်တာဖြစ်ပါတယ်။တနင်္လာနေ့ချရောက်တဲ့နိုင်အလဲပင်အချက်ဖက်တိုက်ခိုက်ခံရမှု22နှစ်ပြည့်နှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝက်မြို့တွေမိသက်ဌာနတွေကျောင်းတွေမှာလူစုလူဝေးနဲ့အမှတ်တရပြုလုပ်ကြပါတယ်။လွန်ခဲ့တဲ့22နှစ်မှာအချက်ဖက်သမားတွေကလေရင်3စင်းကိုစီနင်းပြီးအမေရိကန်ပြည်ထောင်စုကိုအချက်ဖက်တိုက်ခိုက်တာမှာနယူးယောက်မြို့ကကမ္ဘာ့ဂုံသွေးရေးအဆောက်အုံပင်တဂွန်စစ်ဌာနချုပ်နေရာနဲ့နောက်ဆုံးတစ်စင်းကတော့ဖက်ဆက်ဘေးနီးယားပြည်နယ်အနီးချင်းလက်ဒေသကိုထိုးချခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်လူပေါင်း 3,000 ကျော်သေဆုံးခဲ့ရပါတယ်။နယူးယောက်ကုန်သွယ်ရေးစင်တာမှာလုပ်တဲ့အခမ်းအနားကိုတော့ဒုသမ္မတကမလာဟဲရစ်တက်ရောက်ပါတယ်။အဲ့ဒီမှာတော့သေဆုံးခဲ့တဲ့သူတွေရဲ့အမည်ကိုမိသားစုဆွေမျိုးတွေကဂုဏ်ပြုရွတ်ဆိုဖတ်ကြားခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွင်သေဆုံးခဲ့တဲ့လူ184ဦးကိုဂုဏ်ပြုတဲ့ 9/11 ပင်တဂွန်အောက်မွေ့ပွဲနေရာမှာတော့သမ္မတကရောဂျေးဖိုက်တန်ကပန်းကွေသွားချပြီးအဲ့ဒီမှာကာကွယ်ဝင်ကြီး Lloyd Austin နဲ့ပူရဲစီဦးစီးအဖွဲ့ဥက္ကဋ္ဌ Mark Miller လည်းတက်ရောက်ခဲ့ပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါမနက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာတိကျလှုပ်လှက်သောစုံစမ်းစစ်ဆေးရေးရန်တရာ IIMM ရဲ့အစီအခါစာကိုမြန်မာနိုင်ငံကိုယ်စားလှယ်မရှိဘဲကြားနာမှာဖြစ်တယ်လို့လူခွင့်ရေးကောင်စီဥက္ကဋ္ဌဗကလဘဲလက်ကအင်္ဂါနေ့ကပြောလိုက်ပါတယ်လူခွင့်ရေးကောင်စီရဲ့54ချိန်မြောက်အစည်းအဝေးအဖွဲ့မှာဥက္ကဋ္ဌကမင်ကွန်းပြောကြားရင်းအခုလိုပြောသွားခဲ့တာပါမော်ရိုကိုမှငလျင်ကြောက်ကွယ်လွန်သွားကြတဲ့သူတွေကိုလည်းဝမ်းနဲ့ချစ်ကွက်တဲ့အထိတ်မှဖြစ်တမနစ်ကြာငြိမ်သက်စွာမတ်တပ်ရခဲ့ကြပါသေးတယ်ဘလတ်တပ်ကထွေထွေညီလာခံကမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုခုတိုင်မချမှတ်ရသေးကြောင်းအာအမ်အစီရင်ခံစားတဲ့ကော်မရှင်နာမင်းကြီးရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအခြေအနေတစ်ခုလုံးကိုတင်ပြတဲ့အခါမှာမြန်မာနိုင်ငံကိုစားပြုတာရှိမှာမဟုတ်ကြောင်းဥက္ကဋ္ဌကပြောကြားပါတယ်။ မြန်မာနိုင်ငံရဲ့ဒီအခြေအနေဟာချွင်းချက်အခြေအနေဖြစ်ပြီးဒီချွင်းချက်အခြေအနေကအနာဂတ်အတွက်အဆင့်လာမဖြစ်သင့်တဲ့အကြောင်းလဲသူကဆိုပါတယ်အဲဒီလိုကိုစားပြုသူမရှိဘဲတင်ပြမယ်အဆိုပြုချက်ကိုလူခွေကောင်စီကသဘောတူလိုက်ပြီးမြန်မာနိုင်ငံကပါဝင်မဆွေးနွေးနိုင်ပေမဲ့အစီအစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဩကရာဗက်ကလပ်ဘလက်ကအဖွဲ့မင်းကမှပြောကြားသွားခဲ့ပါတယ်
တက်ဖက်လိုက်တက်ဖက်အမ်ခေါ်ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရားရဲ့ငါးချိန်မြောက်နှစ်ပတ်လည်အစဉ်ခန်းစားကို IIMM အခြေခံနီကိုလတ်စ်ကွန်ဂျန်ကိုရိုင်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီကိုစက်တင်ဘာလ17ရက်နေ့ကတင်သွင်းခဲ့ပါတယ်
Tragically, the frequency and intensity of war crimes and crimes against humanity
has only increased ပြီးခဲ့တဲ့လတည့်အတွင်းမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုအချိန်ကြီးနဲ့ပြင်းထန်မှုတွေပုံမြင့်တက်လာပါတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းပြင်းထန်တဲ့လေကြောင်းဘုံးကျဲမှုတွေနဲ့အရက်သားတွေပါမရှောင်ပစ်ခတ်မှုတွေပိုတွေ့လာရပါတယ်ဒီတိုက်ခိုက်မှုတွေကြောင့်ကလင်းငယ်တွေအပါအဝင်အပြစ်မဲ့အရက်သားတွေကိုကွပ်မျက်တပ်ဖြတ်တာနေအိမ်နဲ့ရွာတွေကိုရွ လိမ်ပိုင်းဆိုင်ရာစော်ကားတာနဲ့တခြားစုစုဝါဝါကျူးလွန်မှုတွေလုပ်တဲ့ခိုင်မာတဲ့ထောက်ထားတွေစုဆောင်းရရှိထားပါတယ်လို့ပြောသွားတာပါ double line double m ငုံမူလအဖြစ်2016နဲ့2019ခုနှစ်တွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့စစ်ရာဇမှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းမှုဖွဲ့စည်းခဲ့တာပါဒါပေမဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေကိုပါအချက်အလက်စုဆောင်းခဲ့ပါတယ်။ရိုဟင်ဂျာတွေကိုကျူးလွန်တဲ့အထောက်အထားတွေစုဆောင်းပြီးစစ်စစ်သုံးသပ်မှုတွေဆက်လက်ဆောက်ရွက်နေဆဲရှိသလိုမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဆက်ဖြစ်နေတာကြောင့် double line double man အဖွဲ့ရဲ့စုံစမ်းမှုတွေကိုဒေသအများပြားမှာချက်ထွင်ဆောက်ရွက်တယ်လို့အဖွဲ့အကြီးအကဲကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုရှင်းလင်းတင်ပြသွားပါတယ်ရှင်။
နိုင်ငံတကာတရားရုံးကိုရောက်နေတဲ့ရိုဟင်ဂျာလူမျိုးစုံတပ်ဖြတ်မှုမှာပြင်သစ်ကဝင်ရောက်ဆောင်ရွက်မယ်လို့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာတို့ရဲ့ပူးတွဲကြေညာချက်မှာပြောလိုက်ကြပါတယ်။ဒီကြေညာချက်ကိုဘင်္ဂလားဒေ့ရှ်တိုင်းကတက္ကသိုလ်မှာတနင်္လာနေ့ကထုတ်ပြန်ခဲ့တာပါ။တရားမျှတမှုရဲ့တာဝန်ခံမှုရှိစေရေးအတွက်နိုင်ငံတကာရဲ့အားထုတ်မှုတွေကိုထောက်ခံတဲ့အနေနဲ့နိုင်ငံတကာတရားရုံးရောက်ဂမ်ဘီယာနဲ့မြန်မာနိုင်ငံအမှုမှာတခြားမိတ်ဖက်နိုင်ငံတွေနဲ့အတူပြင်သစ်ကလည်းဝင်ရောက်ဆောင်ရွက်မယ်လို့ကြေညာလိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တရားရုံးရဲ့ဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာဆိုပါတယ်အခြေအနေကိုဆက်လက်ထိန်းထားပြီးရိုဟင်ဂျာတွေနေရပြန်ရေးကိစ္စကနိုင်ငံတကာလုပ်ငန်းစဉ်တွေမှာဦးစားပေးလုပ်ငန်းစဉ်ဖြစ်ဆက်လက်ပါဝင်နေအောင်လုပ်ဖို့လည်းနိုင်ငံလုံးကကတိကဝတ်ပြုလိုက်ကြတယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်မြန်မာပါဝင်လူသားချင်းစာနာကူညီမှုတွေလိုအပ်နေတဲ့အာရှနဲ့အာဖရိကတိုင်းပြည်တွေကိုအကူအညီတွေပေးရမှာပုံမထျောက်စေဖို့ဒိမတ်နိုင်ငံချက်ချင်းဒီအတင်းနဲ့အင်ဖေးငွေချေးဝန်ဆောင်မှုဒိမတ်ကုမ္ပဏီတို့လက်တွဲဆောင်ရွက်သွားကြမယ်လို့ချက်ချင်းဒီအဖွဲ့ကထုတ်ပြန်ပါတယ်။ဒီလိုပူးတွဲဆောင်ရွက်မှုကြောင့်ဒိမတ်ငွေချေးခရိုနာတန်းနဲ့ချီနှစ်ဆင့်တက်တာလာဖို့ရှိပြီးအခုအညီငွေတွေကိုလူသားချင်းစာနာကူညီမှုလုပ်ငန်းတွေအတွက်ဓာတ်ရိုက်အသုံးပြုလာနိုင်မယ်လို့လည်းပြောပါတယ်။ပုံမှန်အဖြစ်နိုင်ငံတကာငွေချေးလွှဲပြောင်းမှုလုပ်လို့မရတဲ့အာဖရိကနဲ့အာရှတိုင်းပြည်တွေကလူသားချင်းစာနာမှုအကူအညီငွေချေးလွှဲပြောင်းဖို့ကြက်ချင်နေအဖွဲ့မှာအခက်အခဲတွေရှိနေတယ်လို့လည်းပြောပါတယ်။မုံတိုင်းနဲ့ရေလွှမ်းမိုးမှုလိုကိစ္စတွေအတွက်အကူအညီပေးဖို့ခက်ခဲနေတဲ့တိုင်းပြည်တွေထဲမှာမြန်မာနိုင်ငံလည်းအပါအဝင်ဖြစ်ပါတယ်။အခုလိုပူးပေါင်းဆောင်ရွက်မှုကြောင့်မြန်မာနိုင်ငံကကြက်ချင်နေအဖွဲ့အနေနဲ့မြန်မာနိုင်ငံကမိဖက်အဖွဲ့တွေကိုရန်ပုံငွေတက်ရိုက်လွှဲပြောင်းနိုင်မယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်တန်းနဲ့တူတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ကြားရပါမယ်စကိုင်းတိုင်းပလဲမြုံနယ်တဲကခြေရွာတွေဘက်ကိုနေမြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီကလေးချောင်းကနေတနအိကျော်ခန့်ပစ်ခတ်ခဲ့ပါတယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုအတွေ့ပလဲမြုံနယ်တဲကတောင်းနေချီတဲ့ဒေသခံတွေလည်းဘေးလွရာတိတ်ဆောင်ရပါတယ်ပလဲမြုံနယ်တဲကစီရဲ့အခြေအနေသတင်းပေးပို့ချက်ကိုကုသားညုံပြောပြပေးမှာပါ
ပလဲမျိုးပေါ်ကဒီစစ်ကောင်စီတပ်ဟာစက်တင်ဘာလ17ရက်နေ့မနေ့ပိုင်းကစစ်ကောင်စီထောက်ခံသူတွေပြူစောထီတွေရှိတဲ့အင်မတီကျေးရွာဘက်ကိုထွက်ခွာလာပြီးတော့အဲဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေနွယ်လျှောက်ကျေးရွာနဲ့ကျွန်းပိုးကုန်းကျေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲဖြစ်တဲ့နွယ်လျှောက်ကျေးရွာပအဝန်းကျင်ကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တနအိကျော်ကြာပစ်ခတ်သွားတယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
တနအိကျော်လောက်ကထိတွေ့တိုက်ပွဲဖြစ်ပါတယ် တို့ email တာအင်မတီဘောက်ဝဲလမ်းကြောင်းကြည့်တာမသွားနိုင်ဘူးပြန်လဲပြီးတော့တက်နောက်ပြန်ဆောက်တယ်ပြန်ဆောက်တယ်ကမှသူတို့ရှောင်းရလေးပါပြီးတော့ရောင်းလာပြီးတော့ဘောဝဲပြီးပြတ်ခတ်တဲ့ချိန်ကတနင်္ဂနွေနေ့နဲ့လောက်ရှိတယ်ကမရှောက်ပောင်းဝင်ကျေတောင်မြောက်တွေမှာပြည့်ခံရပါတယ်ခ
င်ဗျစစ်ကောင်စီတပ်ဟာလက်ရှိမှာတော့နွယ်လျှောက်ကြီးရွာတွေမှာတပ်ဆွဲထားပါတယ်စစ်ကောင်စီတပ်ကနေပြည်တော်ရှင်းလင်းဖို့ပြင်ဆင်နေတဲ့စက်တင်ဘာလ10ရက်နေ့ကလေးကဒေသခံတွေဟာတင်းရှောင်ဖို့အတွက်ပြင်ဆင်နေကြတာလို့အသက်80ရွယ်စပေးရှောင်ဖွားဦးတူကပြောပါတယ
်မြောက်ခင်အကြောက်လို့ကြိုးရင်းပြေးတာပေါ့ဘိုးနဲ့ရာရနာဘောကျန်ကုန်မဆူမလာနိုင်လားမရှိသေးတယ်
မိုးရွာသွန်းနေတဲ့အတွက်စပေးရှောင်တွေမှာအခက်အခဲတွေဖြစ်နေတယ်လို့တနေကြီးရွာကစပေးရှောင်လာတဲ့မြို့သားတူကလည်းပြောပါတယ
်။ဘုံလိုက်ခွဲ၄နာရီလောက်ကနေပြေးလာတာဗျာ။အဲ့ဒါလမ်းမှာအခက်အခဲတွေ့တာလေးကားတွေကိုလည်းဘွဲ့နေနေတာအဲ့ဒါ။ဆွန်ဆက်တင်နေထုတ်နေတာအဲ့ဒါကျွန်တော်တို့လည်းခုလိုရှောင်ပြီးတော့ပြေးလာတာ။အခက်အခဲတွေတော့ခုနေတော့မိုးတဲရေနေဆိုတော့တွားလာတာမလွယ်တာပေါ့ဗျာ။
စစ်ကောင်စီတပ်ကနေပြည်တော်ရှင်းလင်းပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်မကြီးခွ၊ကံကြီး၊ကျွန်းဖို့ကုန်း၊ညောင်ကုန်း၊ဖိုကုန်း၊ကံပေါက်၊လှော်ကား၊နွယ်လျှောက်၊တနယ်စတဲ့ကြီးရွာဆေးရွာထက်မနည်းကတောင်းနေချီတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။ရာသီဥတုအခြေအနေကြောင့်စစ်ပီးဒုက္ခသည်တွေအတွက်အရေးပေါ်မိုးကာ၊စီးဝါးအကူအညီတွေလိုအပ်နေပါတယ်။ကလင်းငယ်တွေနဲ့တက်ကြီးရွယ်တွေဖြားနာကြမှာကိုလည်းစိုးရိမ်နေရတယ်လို့စစ်ပီးရှောင်ကူညီနေသူတွေကပြောပါတယ်ခင်ဗျာ။
ခုတော့ထိုင်းဘက်ကစစ်ပေးရှောင်တဲ့အရေးသတင်းဆောင်ပါကိုတင်ပြပါမယ်။ထိုင်းကိုရောက်လာတဲ့ဒုက္ခသည်တွေယာယီခလုံးကွင်းရှောက်ထားဖို့အတွက်နောက်ခံသမိုင်းကြောင်းတွေစစ်ဆင်းမဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တို့ကဒီလကုန်လောက်မှာစတင်ဖို့ပြင်ဆင်နေပါတယ်။ခလုံးကွင်းငင်းပယ်ခံရသူတွေကိုချက်ချင်းဆိုသလိုပဲနေရာရင်ပြန်ပို့တာတွေလှုပ်လာနိုင်တဲ့အတွက်ဒုက္ခသည်တွေရဲ့လုံခြုံရေးအာမခံဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ AFP သတင်းဆောင်ပါကိုမတ်စုမုံပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာအခုလိုမျိုးနိုင်ငံအတွင်းမှာလာပြီးတော့နေထိုင်တဲ့သူတွေကိုစစ်ဆေးပြီးတော့ခလုံးကွင်းရှောက်ခိုင်းမဲ့စီမံချက်မဆခင်မှာအရင်ဆယ်စုနှစ်တည်းနဲ့ခြိကြဲကတရားမဝင်နေထိုင်ခဲ့တဲ့သူတွေလည်းအများအပြားရှိပါတယ်။ BNN နိုင်ငံကဂမ်တင်ဖန်းဆိုရင်လေကလေး၅ယောက်ရဲ့မိခင်ဖြစ်သူပါ
။နာသက်စပန်တော့ကျေ
ခုလိုဇာထုပန်းတို့အချုပ်လုပ်ရတဲ့အခါကျမတော်တော်တိတ်ပျော်ပါတယ်။အလုပ်တခုလုပ်ရတယ်လို့ခံစားရပြီးမိသားစုအတွက်လည်းဝင်ငွေရတယ်လေ။အလုပ်မရှိတော့တဲ့အတွက်ဒီလုပ်လေးလုပ်ရတာကိုပဲကျမကပျော်နေမိတာ
။ရတဲ့အလုပ်ကိုလုပ်ပြီးတော့ထိုင်းနိုင်ငံမှာနေနေပေမဲ့အမြဲတမ်းစိုးရိမ်နေရပါတယ်လို့မုံဒုက္ခတဲ့တင်းဟုတ်စရာဆမ်ဆူဟွာကပြောပါတယ်။
แท้ที่มันรึกละลัวง่ายเวซะวีมันบ่ฮู้ฟ้า
จนเราอ่ะเตียมวนเนี่ยล่ะสรเอาอ้าลุงก็จောက်เนี่ยจ้าอ่ะว่ะเย้ก็แพ้มาเลยจောက်เลยฉุบแท้ยောက်มา BNN ကိုเปลี่ยนปို့มากูจောက်ပါတယ်ဒါကိုအမြဲပဲစိုးရင်နေရတာပ
ါအခုလိုမျိုးเตียมวนလာရောက်နေထိုင်နေသူတွေကိုခိုလုံခွင့်ရှောက်ခိုင်းထားပြီးတော့ဘယ်သူကနေရက်ကိုအမှန်တကယ်ပြန်လို့ရမရဆိုတာကိုထိုင်းတာဝန်ရှိတဲ့သူတွေစစ်ဆေးဖို့ပြင်ဆင်နေတာပါဒါကိုဒုက္ခသည်တွေကစိုးရင်နေကြတာဖြစ်ပါ
တယ်vì khi nổ đương vào đó thì theo
thái an na bài người song chi sít sít để sinh tế ảo mà đục khả đệ ဖြစ်ရှောက်ထားမယ်ဆိုရင်အခုရှင်းတွေရှင်းပြသမျှသူတို့ကကျွန်တော်တို့ကိုတွေ့ဆုံစစ်ဆေးပါမယ်အင်တာဗျူးလုပ်ပါမယ်အင်တာဗျူးမှာမအောင်ဘူးဆိုရင်ချက်ချင်းနေရပြန်ပို့မယ်အောင်ရင်တော့ဒီမှာယာယီနေထိုင်ခွင့်ရမယ်လို့ပြောပါတယ်ကျွန်တော်ကတော့ရှောက်ဖြစ်မယ်မထင်ပါဘူ
းလူတွေရဲ့နောက်ခံသမိုင်းတွေကိုစစ်ဆေးတဲ့အခါမှာတက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့ဖိနှိပ်တဲ့အုပ်ချုပ်ရေးအဖွဲ့တွေကရာဇဝတ်သားတွေအဖြစ်နဲ့တစိကတ္တာမျိုးတွေရှိလာမှာကိုလည်းလူခွင့်ရေးဖွဲ့တွေကထောက်ပြပါတယ
် For instance a criminal record they will look into
ရာဇဝတ်မှုကျူးလွန်ခဲ့တာရှိမရှိမှတ်တမ်းအတွက်လူတူးချင်းစီရဲ့သမိုင်းကြောင်းကိုသူတို့ကကြည့်ပါလိမ့်မယ်ယာယီအကာအကွယ်ပေးဖို့လျှောက်ထားတဲ့အခါဒီမှတ်တမ်းအရဆုံးဖြတ်မယ်ဆိုရင်စိုးရိမ်စရာကောင်းပါတယ်ဥပမာမြန်မာနိုင်ငံထဲကထွက်ပြေးလာသူတွေသူတို့နာမည်တွေကိုပြောလိုက်တာနဲ့သူတို့အပေါ်ရာဇဝတ်မှုတစ်ခုခုနဲ့အခြေအမြစ်မရှိဆွဆွဲထားတာမျိုးတွေကရှိနေပြီးသားပ
ါနိုင်ငံရေးတက်ကြွလှုပ်ရှားတဲ့အတိုက်ခံတွေကိုထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့နေရရင်းကိုပြန်ပို့ခံခဲ့ရတဲ့သမိုင်းကြောင်းတွေလည်းရှိခဲ့တယ်လို့လူခွေအဖွဲ့တွေကထောက်ပြပါတယ်2015ခုနှစ်တုန်းကဝီဂါလူမျိုး109ယောက်အပါအဝင်ဒုက္ခသည်တွေကိုတရုတ်နိုင်ငံကိုပြန်ပြီးတော့ပို့ခံခဲ့ရတာ2019ခုနှစ်တုန်းကလည်း BNN သတင်းတောက်2ယောက်ဘန်ကောက်ကုန်တိုက်ကြီးမှာပျောက်သွားပြီးတော့နောက်ပိုင်းမှာ BNN တရားရုံးမှာတရားခဏ်နေဖြစ်နေအမှုရင်ဆိုင်ခဲ့ရတာထောင်နဲ့10နှစ်ပြစ်ဒဏ်ချမှတ်ခံရတာတွေကိုလူခွင့်ရေးအဖွဲ့တွေကထောက်ပြပါဗါတယ် 2021ခုနှစ်တုန်းကထိုင်းနိုင်ငံကနေပြန်ပို့ခဲ့တဲ့ကမ္ဘောဒီးယားအတိုက်ခံ၄ဦးဟာသူတို့နေရက်ကိုပြန်ရောက်တဲ့အချိန်မှာဖမ်းဆီးခံခဲ့ရတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်
from say Vietnam political distant is in Thailand
Vietnam ကနိုင်ငံရေးအတိုက်ခံတယောက်လမ်းမှာပြန်ပြီးဆွဲခံရပြီး Vietnam ကိုပြန်ပို့ခံရတာဟိုမှာတရားရင်ဆိုင်ရတာမရေမရာဘဝရောက်သွားတာမျိုးတွေဒါမျိုးတွေကိုထိုင်းမှာမကြာခဏတွေ့ဘူးပါတယ်စိတ်မကောင်းစရာပ
ါအခုလိုမျိုးထိုင်းနိုင်ငံမှာဒုက္ခသည်တွေကိုယာယီနေထိုင်ခွင့်အတွက်ရှောက်ထားမယ်ဆိုရင်ရှောက်ထားတဲ့သူတွေရဲ့ကိုယ်ရေးအချက်လက်တွေကိုထိမ့်သိမ်းထားပြီးတော့လျှို့ဝှက်ချက်တွေကိုမပေါက်ကြဖို့နောက်တခြားအစိုးရတွေနဲ့တရင်ချက်လက်တွေဖလှယ်တာမျိုးတွေမလုပ်ဖို့ထိုင်းအာဏာပိုင်တွေကိုလူခွင့်အဖွဲ့တွေကတောင်းဆိုနေပါတယ်
so we see that there
is data မှာဖိနှိပ်အုပ်ချုပ်တဲ့ဆိုရတွေကြာပူပေါင်းဆောင်ရွက်ကြတာကိုကျွန်တော်တို့တွေ့နေရပါတယ်။တစ်ဖက်နဲ့တစ်ဖက်အတိုက်ခံတယောက်ကိုရှာဖို့ဖမ်းဆီးဖို့လွှဲပြောင်းပေးဖို့လုပ်တာမျိုးတွေပါ
။ထိုင်းရာရှိတဲ့ဘက်ကတော့ထိုင်းနိုင်ငံဟာလူသားချင်းစာနာမှုအရာကူညီခဲ့တဲ့အစဉ်အလာရှိပြီးတော့လူခွင့်ရေးသတ်မှတ်ချက်တွေကိုလေးစားလိုက်နာမယ့်အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုထိုင်းနိုင်ငံမှာယာယီနေထိုင်ခွင့်ရှောက်ထားရမယ့်အစီအစဉ်အရမြန်မာနိုင်ငံအတွင်းကရိုဟင်ညာမွတ်စလင်လူနည်းစုတွေ၊နောက်မြောက်ကိုရီးယားကဒုက္ခသည်တွေ၊တရုတ်ကဝီဂါလူမျိုးစုတွေလိုမျိုးဒုက္ခသည်တွေအတွက်ဘေးအန္တရာယ်တွေမှာကိုလူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ကစိုးရိမ်နေပါတယ်ရှင်
တော်တာရှင်များရှင်ကညာနိုင်ငံကတောင်သူတွေကတော့ပြင်းထန်တဲ့နေအပူချင်းကြောင့်တိနံတွေပျက်စီးနေရတာကြောင့်နေအောင်ကြီးဆွမ်းရင်တုံအေးအကန့်တွေနဲ့တည်ယူပို့ဆောင်ရင်းတိနံအလေအလွင့်လဲအောင်ချိုးပန်းလာကြပါတယ်နန်းလောင်တင်ပြပေးပါမယ်ရှင
်ကညာနိုင်ငံကတိနံအတော်မြများဟာမကွနီကောင်တီလိုကျေးလက်ဒေသကတောင်သူတွေရဲ့စိုက်ပျိုးရေးခြံတွေစီကလာတာပါစိုက်ပျိုးတောင်သူအတော်မြများမှာတီးနံတွေတိုးလောင်ထားဖို့အအေးခန်းတွေမရှိကြတဲ့အတွက်စိုက်ပျိုးတီးနံအတော်မြများနေ့အပူအချိန်ကြောင့်ပျက်စီးကုန်ပါတယ်။ဒါကြောင့်လဲတောင်သူတွေမှာတီးနံတွေကိုအမြန်ရောင်းဖို့လိုတဲ့အတွက်ခေါင်းမုံဖြတ်အမြတ်ကြီးစားကြတဲ့ကြားပွဲစားတွေလက်ထဲထိုးအပ်ရပါတယ်။ကင်ညာဆိုကိုဖရက်ဆိုတဲ့လုပ်ငန်းကတော့ကျေးလက်တောင်သူတွေရဲ့တီးနံဆုံးရှုံးမှုနဲ့အောင်နေစွမ်းအင်သုံးရွှေပြောင်းအအေးခန်းတွေကိုဈေးတက်တက်တသားနဲ့အငားချပရင်းကူညီနေပါတယ်။စုကိုဖရက်ကတီးနံတွေကိုအလေးချိန်လိုက်အခကျင်းွေယူပြီးတော့တူလောင်ပေးရုံမကတီးနံတွေကိုလည်းဝယ်ယူတဲ့အပြင်လက်ကကုန်သေးကြီးတွေနဲ့လည်းချိဆက်ပေးပါတယ
်ဘရိုကာကုနာတိုဖောက်ဘရိုကာကဝိုင်ဒေါနာပတာနာကုနူလီယာ
စုကိုဖရက်နဲ့ပွဲစားတွေကတိတ်กว่าပါတယ်ပွဲစားတွေနဲ့လုတ်တဲ့အခါအချိန်မီလာမတဲ့တဲ့အတွက်တီးနံအတော်များများစိုက်ခင်းနေမှာတယ်ပျက်စီးဆုံးရှုံးကုန်ပါတယ်စုကိုဖရက်ကတော့အချိန်မီလည်းရောက်လာတယ်တင်းနံတွေကိုလည်းအေးအေးကန်နဲ့ချက်ချင်းကိုတူလောင်ပေးပါရယ
်လိမ္မော်ချန်တောင်သူသူဖြစ်တဲ့မာတင်မျိုးဒီကလည်းပွဲစားတွေကနောက်ကျပြီးမှရောက်လာတဲ့အတွက်လိမ္မော်သီးတွေပုတ်သွားပေမဲ့လို့ဆူကိုဖရက်ကျတော့တင်းနံတွေကိုဈေးကောင်းပေးပြီးအချိန်မီလည်းရောက်တယ်လို့ပြောပါရယ်ကညာကျေးလက်တောင်သူတို့ရဲ့ထွက်ကုန်30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းလောက်ဟာတဲယူပို့ဆောင်ရင်အားနေတာကြောင့်ရွာတွေမှာကုန်လောင်ယုံကောင်းကောင်းမရှိတာကြောင့်မှထိခိုက်ပျက်စီးနေရတယ်လို့ဆူကိုဖရက်ကပြောပါရယ်
Soko Fresh's vision is to enable economic prosperity for rural communities.
ကျွန်တော်တို့ရဲ့ကျေးလက်နေပြည်သူအများစုရဲ့အဓိကစီးပွားရေးလုပ်ငန်းကစိုက်ပျိုးရေးဖြစ်ပါတယ်။ဒါကြောင့် Soko Fresh ကနေအောင်ကြီးစွမ်းရင်သုံး AA ကန်းတွေနဲ့ဘယ်နေရာကိုမဆိုတောင်သူတွေရဲ့သီးနှံတွေကိုတည်ယူပို့ဆောင်ပေးရင်ကူညီတာဖြစ်ပါတယ်
။ Africa တိုက်တဲ့ကပြန်ပြင်းပြန်စွမ်းရင်တွေအသုံးပြုတဲ့ထိပ်တန်းနိုင်ငံတွေထဲမှာကင်ညာနိုင်ငံဟာနေစွမ်းရင်အသုံးပြုတဲ့နေရာမှာရှေ့ကဦးဆောင်နေတဲ့နိုင်ငံတစ်ခုပါ။အီကွေဒါမြေအနီးမှာတည်ရှိတဲ့အတွက်လဲကင်ညာနိုင်ငံဟာတနေ့ကိုနေအောင်ချီ9နာရီကနေ9နာရီထိရပါတယ်။ရှင်းလုံးချူတာပြီးတော့စိတ်ချတဲ့အတွက်နေစွမ်းအင်အသုံးပြုဖို့ဖြစ်လာခဲ့တာလို့ဆိုကူဖရက်ရှ်ကပြောပါတယ်။
Bearing in mind that we are in the tropics, solar energy is one of the free sources of energy that could reduce our operational costs. So we
အပူပိုင်းဆောင်မှာနေအောင်ချီဆိုတာအလကားရတဲ့သဘာဝစွမ်းအင်ဖြစ်ပြီးထပ်ပြီးကုန်ကြစရာရှိတဲ့ဇီးရိုက်တွေကိုတတ်တာစေပါတယ်။ဒါကြောင့်နေအောင်ကြီးစွမ်းအင်သုံးအေးအေးကန်းနေနဲ့ကောက်ပဲသီးနှံတွေကိုဘဲကိုမစိုးတဲပို့နိုင်ပါတယ်။လျှက်စစ်မီတွေတိတ်မမှန်တဲ့ကျေးလက်ဒေသမှာတော့နေစွမ်းအင်ကအမြဲစိတ်ချရပါတယ
်။ FAO ရဲ့အဆိုအရရှိတ်သိမ်းပြီးတဲ့စိုက်ပျိုးသီးနှံအလုံးရဲ့သုံးမှုတစ်ပုံတို့ဟာမလိုလားအပဲပျက်စီးလေလွေနေရပါတယ်။တဲယူပို့ဆောင်ရဲ့အစ်စင်တိုင်းမှာပျက်စီးရတာတွေရောသီးနှံအရေးအသွေးတွေကျဆင်းသွားတာတွေကြောင့်လည်းပါပါတယ
်။how the produce
တိနံနေပျက်စီးဆုံးရှုံးရတာဟာရိတ်သိမ်းခုစုပြီးပြီးချင်းမှာဘလို့တူလောင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ရိတ်သိမ်းတဲ့ပုံစံကြောင့်လဲထိခိုက်ပျက်စီးရတာမျိုးရှိပါတယ် အများဆုံးပျက်စီးရတာကတော့တူလောင်တဲ့အချိန်မှဖြစ်ပါတယ်
2019ခုနှစ်မှာ Sugo Fresh လုပ်ငန်းကိုစတင်တည်ထောင်ခဲ့တဲ့နောက်ပိုင်းတောင်သူ10,000တို့ကိုအကူအညီပေးနိုင်ခဲ့ပြီးပါပြီ။တောင်သူ40ရာခိုင်နှုန်းကတော့ကျေးလက်နေအမျိုးသမီးတွေဖြစ်ကြပါတယ်။အာဖရိကစွန့်အင်တဲ့တဘာဝပတ်ဝန်းကျင်ရဲ့ရမုံငွေအဖွဲ့ EB Africa က6ပတ်ငွေနဲ့ Sugo Fresh လုပ်ငန်းကို EVO, EcoZen, One Acre Fund နဲ့ WFV တို့ပူးတွဲလုပ်ကိုင်နေကြတာဖြစ်ပြီးအခုတော့ငါးဖန်လုပ်ငန်းတွေကိုပါဝန်ဆောင်မှုတွေစတင်ပေးနေပြီဖြစ်ပါတယ်။
နန်းလောင်တင်ပြပေးသွားတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
စီရာဇဝတ်မှုတွေလူမျိုးတုံးသက်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ခံမှုရှိလာရေးအတွက်နိုင်ငံတကာတရားရေးစနစ်ခိုင်မာအကောင့်လာစေရေးအမေရိကန်ပြည်ထောင်စုကအခိုင်အမာပိုင်းဖြတ်ဆောင်ရွက်တဲ့မိဖက်တနိုင်ငံဖြစ်ပါတယ်။ဒီရာဇဝတ်မှုတွေအတွက်တာဝန်ခံမှုတာဝန်ယူမှုဟာဆိုရင်ပြည်ပခရီနောက်ပိုင်းတည်တန်းတဲ့ငင်းချမ်းရေးအတွက်အဓိကကြပါတယ်။ဖြစ်နေမှုတွေဒါမှမဟုတ်လဲပြည်ပခတွေကနေလွတ်မြောက်လာတဲ့နိုင်ငံတွေမှာအားလုံးပါဝင်တဲ့အလုံးစုံအသွင်ကူးပြောင်းရေးဆိုင်ရာတရားစီရင်ရေးအစီအစဉ်တွေထွက်ပေါ်လာရေးဆောင်ရွက်ချဖို့အမေရိကန်ပြည်ထောင်စုကစိတ်တူသဘောတူနိုင်ငံတွေနဲ့မိဖက်တိစောက်ပြီးတိုက်တွန်းနေပါတယ်။ကမ္ဘာလုံးဆိုင်ရာယာစွန့်မှုတရားစီရင်ရေးဆိုင်ရာအမေရိကန်သံအမတ်ကြီးဘက်ဘန်ရှရက်ကအခုလိုပြောပါတယ်။
The last decade has
seen incredible innovations in the sector. ဒီကန္တမှာထူးခြားတဲ့ဆန်းသစ်ပြောင်းလဲမှုတွေတွေ့မြင်ရပါတယ်။လုပ်ငန်းဆောင်ရွက်မှုအပိုင်းမှာလည်းဗဟိုထုတ်ကန်မှုကျော့ကျလာပြီးဘက်ပေါင်းစုံပါဝင်မှုကတိုးလာပါတယ်။နိုင်ငံတကာယာစွန့်မှုခုံရုံး ICC ဟာဒီစနစ်ကြီးထဲမှာအရေးကြီးပြီးအခေအားကျတဲ့တစ်ချိန်တည်းမှာပဲပြည်ရင်းမှာရောနိုင်ငံတကာအဆင့်တွေမှာပါတရားစီရင်ရေးဆိုင်ရာဆောင်ရွက်ချက်တွေဖြစ်လာနေပါတယ်။
နိုင်ငံတွေအနေနဲ့သူတို့စီရင်ပိုင်ခွင့်ရှိတဲ့ကိုယ်ပိုင်တရားရုံးတွေမှာနိုင်ငံတကာရာဇဝတ်မှုကင်းတွေကိုတရားစီရင်ရေးတင်သွင်းနေကြပါတယ်။နိုင်ငံရဲ့စီရာဇဝတ်မှုများဆိုင်ရာအဖွဲ့တွေဟာဆိုရင်လဲတက်တည်အထောက်အထားတွေ၊မဟာဗျူဟာတွေ၊တရင်အချက်လက်တွေနဲ့ဖန်ဆီးရေးတို့မှာပို့ပြီးတော့ပူးပေါင်းဆောင်ရွက်လာကြပါတယ်။အမေရိကန်သံမတ်ကြီးဘက်ဘန်ရှရက်ကအခုလိုပြောပါတယ်။
Non-governmental organizations.
American Indian Tanaka ကနေငွေကြေးပံ့ပိုးပေးထားတဲ့အဖွဲ့အစည်းအများအပြားပါဝင်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာဆိုရင်ဒီတရားစီရင်ရေးလုပ်ငန်းတွေမှာအရေးကြီးသူတွေဖြစ်နေပေါ်ထွက်လာကြပါတယ်။အသက်ရှင်လွတ်မြောက်လာသူတွေပါဥဆောင်နေရှိတဲ့ဒီအဖွဲ့အစည်းတွေဟာဆိုရင်တရားစီရင်ရေးလုပ်ငန်းတွေကိုပေးပို့နိုင်ရတဲ့အတွက်နိုင်ငံတကာစံနှုန်းတွေနဲ့အညီတက်တည်ဖြစ်လာနိုင်တဲ့အချက်လက်တွေကိုအချိန်နဲ့တပြေးညီအကဲဖြတ်စုဆောင်းနေပါတယ်။
ရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးကျူးလွန်သူတွေတာဝန်ခံလာစေရေးဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်တူသဘောတူနိုင်ငံတွေအသက်ရှင်ကျန်းရစ်သူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ
်။အမေရိကန်ဆိုရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
တော်တာရှင်တို့အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘောသားဖြစ်ပြီး VOE ရဲ့အာဘောမဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေမနေခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြခင်မှာတော့သတင်းပတ်စင်ခဏတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကတည်င်းမှန်တွေကို ဘတ်ပေါင်းစုံကတင်ပြပေးနေပါရရှင်
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရ2023ခုနှစ်စက်တင်ဘာလ12ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းထိုမီတာ24.50MHz တိုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်အခုတော့သတင်းထောက်မှတ်စုသတင်းဖတ်ဆင်ခဏကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်မြမရေးနဲ့ပတ်သက်ပြီးအာဆီယံအလှည့်ကျဥက္ကဋ္ဌတွေပူးရဲကင်တွယ်ဖြည့်ရှင်းသွားဖို့အာဆီယံထိပ်သီးဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။မြမစစ်ကောင်စီကတော့အာဆီယံဆုံးဖြတ်တဲ့မြမရေးနဲ့သဘောတူညီချက်မှန်သမျှကိုကန့်ကွက်ထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတောင်မှတ်စုကိုကုသညွန်ဦးတင်ပြထားပါတယ်ရှင်။
မာစကောင်စီတယောက်ခွင့်မရတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာစက်တင်ဘာလ5ရက်နေ့ကနေပြီးတော့10ရက်နေ့အထိ4ရက်တာကျင်းပပါရယ်ပထမနေ့ရက်တာကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာမြန်မာနိုင်ငံရေးကိုအဓိကထားပြီးတော့ဆွေးနွေးပါရယ်အဲဒီဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံရဲ့ချင်းကပ်ပုံစံလည်းပြောင်းလဲလာပါရယ်မြန်မာနိုင်ငံရေးကိုဖြည့်ရှင်းတဲ့နေရာမှာလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံအပြင်သူ့ရဲ့အရှိမတောင်းယူခဲ့တဲ့နိုင်ငံနဲ့နောက်ထပ်အလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့နိုင်ငံနိုင်ငံသုံးနိုင်ငံပူးတွဲပြီးတော့ကင်တွယ်ဖြည့်ရှင်းဖို့သဘောတူခဲ့ကြပါတယ်။အာဆီယံခေါင်းဆောင်တွေသဘောတူလိုက်တဲ့ပုံစံအတစ်ကြောင့်အခုနှစ်ကုန်ထိကမ္ဘောဒီးယား၊အင်ဒိုနီးရှားနဲ့လာအိုစ်နိုင်ငံကမြန်မာနိုင်ငံရေးကိုပူးတွဲကင်မဲ့အဖွဲ့ဝင်ဖြစ်ကြပါတယ်။လာမယ့်2024ခုနှစ်ကျရင်တော့အင်ဒိုနီးရှား၊လာအိုစ်နဲ့မလေးရှားနိုင်ငံတို့ကပူးတွဲနိုင်ငံဖြစ်မှာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူတီကအခုဒီသဘောတူလိုက်တဲ့အလွတ်သဘောသုံးနိုင်ငံပုံစံကမြန်မာနိုင်ငံရေးအချက်အလက်ကိုကင်တွယ်နိုင်လိမ့်မယ်လို့မှတ်ချက်ပြုပါတယ်။အခုဒီအင်ဒိုနီးရှားနိုင်ငံပြီးအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့လာအိုစ်နိုင်ငံအနေနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားတိုင်းဆက်ပြီးတော့ဆောင်ရွက်သွားဖို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့တောင်းဆိုတဲ့အကြောင်း NUG သမရယုံပြောခွင့်ရသူဦးကျော်စောကပြောပါတယ်
။နောက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံလက်ထက်မှာအသိကနေပြန်ဆတာပုံပဲနဲ့လုံနေတဲ့တိုးတက်မှုတွေကိုဆက်ပြီးတော့ပုံမှန်တိုးတက်သွားအောင်လုပ်ကိုင်နိုင်လို့ကျွန်တော်ပြောလင့်တယ်။အချိန်မှလည်းဥမာဆိုရင်ဒီအာဆီယံဥက္ကဋ္ဌပြောင်းသွားတိုင်းဒီအထုကိုစလည်းတောင်းတသွားတယ်။အခုအင်ဒိုနီးရှားဥက္ကဋ္ဌလက်ထက်မှာအာဆီယံအထုကိုစလည်းယုံဂျကာတာမှာဖွင့်ထားတာရှိတယ်။အထုကိုစလည်းတောင်းသွားတော့မှဂျကာတာမှာအထုကိုစလည်းယုံကိုဆက်ထင်းထားခြင်းအပြင်ဒီမှာ the continuity ပေါ့နော်။ပုံမအားကောင်းမယ်လို့ယုံကြည်ပါတယ်။ဒီအာဆီယံအဖွဲ့ကြီးမှာဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့အထွေထွေအတွင်းမှုယုံကဂျကာတာမှာရှိတာ။အာဆီယံရဲ့ headquarter ရှိတဲ့ဂျကာတာမှာရှိတယ်။ဒါဥက္ကဋ္ဌတောင်းသွားတဲ့ဒီအတွင်းမှုယုံကတောင်းသွားထုတ်နေအဲ့လိုပဲအထူးကိုယ်စားလှယ်ယုံနဲ့အဲ့လိုပဲဆက်သွယ်ပြီးရှိဖို့လိုအပ်တယ်လို့ကျွန်တော်ဟောတယ်ယုံကြည်ပါတယ
်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုတိုင်းပြည်နာမည်အင်္ဂလိပ်အခ္ခရာစင်လိုက်ထမ်းဆောင်ကြရတာပါအခုအင်ဒိုနီးရှားနိုင်ငံကတာဝန်ယူပြီးချိန်မှာတော့လာအိုစ်နိုင်ငံကအလှည့်ကျဥက္ကဋ္ဌဖြစ်မှာပါမကြာခင်ဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးတော့မယ့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပတဲ့အာဆီယံ43ချိန်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာပြည်ပခါဟာအာဆီယံအတွက်ဖြည့်ရှင်းရအခက်ဆုံးစင်ခေါ်မှုတရဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောခဲ့ပါတယ်။အင်ဒိုနီးရှားမတိုင်ခင်အလှည့်ကျဥက္ကဋ္ဌအဖြစ်တောင်းယူခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကတော့မြန်မာနိုင်ငံရဲ့ပြည်ပခါတွေပြည်လည်ရေးအတွက်အနည်းဆုံး9နှစ်လောက်ကြာနိုင်တယ်ဆိုပြီးတော့ဝန်ကြီးချုပ်ဟောင်းဟွန်ဆန်ကမှတ်ချက်ပြုခဲ့မှုပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အာဏာသိမ်းနောက်ဆက်တွဲပြည်ပခါတွေကိုစွန့်ရဖြည့်ရှာနိုင်ဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့လှုပ်ဆောင်ချက်ကိုဝေဖန်မှုတွေကရှိပါတယ်။အာဆီယံရေးလိလာစောင့်ကြည့်နေတဲ့အင်ဒိုနီးရှားအမျိုးသားသုတေသနနဲ့တီထွင်ကြံစမှုဆိုင်ရာအေဂျင်စီကပန်ဒူပရယူဂါကမြန်မာနိုင်ငံပြဿနာကိုမဖြေရှင်းမပေးနိုင်မချင်းအာဆီယံဟာလက်တွေ့မှာတကယ်လုံနိုင်စွမ်းရှိပါမလားဆိုတဲ့မေးခွန်းကိုဆက်ထုတ်နေကြလိမ့်မယ်လို့ပြောပါရယ်အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းအာဆီယံအဖွဲ့အတွင်းညီညွတ်မှုပိုရှိအောင်လှုပ်ဆောင်ဖို့လိုအပ်တဲ့အပြင်အာဆီယံကိုဗဟိုပြုမှုအားကောင်းလာအောင်လို့တည်ဆောက်ဖို့လိုအပ်တယ်လို့ပန်ဒူပရယူဂါကပြောပါရယ်
Kalau ditanya apakah ASEAN masih relevan, masih dalam aspek diplomasi multilateral ya, dalam aspek
Mengenai kata teman ini, nangyai ini longjong ini, siwa ini lumu jenjimu ganari ma, ASEAN jong wini saya pipai, memang ini maro ASEAN ini, doli joza lusang bu, luba di de. ASEAN go buho piu de lusang nai suan masyia no, apuai bo yongji leza mu jasin nai de lo, apuai wini chinyin jama le, tambo ta mu, yo jat nai bari.
အာဆီယံလက်ကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံတာဝန်ယူဖို့ကြံရှိနေတဲ့ကာလအတွင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ထိရောက်အောင်လှုပ်ဆောင်ဖို့လူ့ခွင့်ဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းပါတယ်။ APH ဘုတ်ဖွဲ့ဝင်မလေးရှားနိုင်ငံကလွှတ်တော်မှဝန်ချန်းကလည်းအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥထအဖြစ်လူခွင့်ရေးကိစ္စတွေကိုဆောင်ရွက်တဲ့နေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အောင်မြင်မှုမရခဲ့တဲ့အကြောင်းပြောဆိုပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြန်မာရေးအာဆီယံချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ဆုပ်ကိုင်ထားမှာဖြစ်တယ်လို့ထိပ်သီးအစည်းအဝေးမှာပြောကြားခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလမြန်မာစစ်တပ်အာဏာသိမ်းပြီးတဲ့နောက်အဲ့ဒီနှစ်ဧပြီလထဲမှာပဲမြန်မာရေးနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေကအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်စီဝေးပြုလုပ်ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံကဥဆောင်တဲ့အဲ့ဒီအစည်းအဝေးမှာမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မြင့်ကြီးမင်းအောင်လှိုင်နဲ့လူကိုယ်တိုင်တက်ရောက်ခဲ့ပြီးတော့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလက်ခံသဘောတူခဲ့ပါတယ်။အာဏာသိမ်းကာလ2နှစ်ခွဲကျော်ကြာလာတဲ့အထိမြန်မာစစ်ကောင်စီဘက်ကတော့ဒီအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့အကောင်အထည်ဖော်တာမရှိသေးပါဘူး။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်ဖို့နိုင်ငံတကာကမြန်မာစစ်ကောင်စီကိုဖိအားပေးတိုက်တွန်းနေတယ်လို့စစ်ကောင်စီဘက်ကတော့နိုင်ငံတွင်းဒီအနှက်လက်နက်ကင်ပြိပခါတွေနဲ့နိုင်ငံရေးကြက်တဲတွေရှိနေကြမှာပဲယူကောက်ပွဲကျင်းပနိုင်ဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံတည်းဆက်အနာသိမ်းပြီးတဲ့နောက်ပိုင်းယူကောက်ပွဲကျင်းပဖို့အတွက်စစ်ကောင်စီပြင်ဆင်ဆောင်နေတဲ့အထက်မှာ electronic စနစ်နဲ့မဲပေးနိုင်မဲ့အစီအစဉ်လည်းပါပါတယ်။စစ်ကောင်စီကကျင်းပဖို့ပြင်နေတဲ့ယူကောက်ပွဲကိုအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပေါင်ဖို့မရှိသလိုနိုင်ငံတကာကလည်းဒီယူကောက်ပွဲတရားမျှတပါမလားဆိုပြီးတော့တန်ဖိုးထားကြပါတယ်။မြန်မာရေးအထက်ထားဆွေးနွေးခဲ့တဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးဖွင့်ပွဲအခမ်းအနားမှာဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကဖိလစ်ပိုင်အနေနဲ့2026ခုနှစ်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ဖို့အသင့်ရှိတယ်ဆိုပြီးကြေညာပါတယ်။မြန်မာနိုင်ငံမှာအနာသိမ်းယူထားတဲ့စစ်ကောင်စီကိုဘလူးကိုင်းတွေဖြစ်ရှင်းမလဲဆိုတဲ့အပေါ်အာဆီယံဖုံးနေကြခက်ကြုံနေကြမှာပဲ2026ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ့်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိတဲ့ကြောင်းဖိလစ်ပိုင်သမ္မတကပြောလိုက်တာပါ။မြန်မာစစ်ကောင်စီပြောခွင့်ရသူကလည်းသူတို့အနေနဲ့ဒီတာဝန်မယူနိုင်ဘူးဆိုတာကိုသဘောတူတဲ့အကြောင်းပြောကိုပြောထားပါတယ်
။ပါတီစိုးဒီမလို့စီထွေရွက်ောက်ပွဲပြန်လည်ကျင်းပပေါ့။ဒါကို UDP လှုပ်ဆောင်လျက်ရှိတယ်။အဲ့အတွက်လုပ်ငန်းစဉ်တွေညောင်များစွာရှိပါတယ်။ဒါလိုလှုပ်ဆောင်တဲ့နေရာမှာလည်းပြည်သူအလုံးအခြေခံအခွင့်အရေးတွေခံစားနိုင်ဖို့အတွက်ပြည်သူအလုံးလွတ်လပ်စွာကြေညာများတာတော့မပြေးနိုင်ဖို့အတွက်ကျွန်တော်ကစီစဉ်ဆောင်ရမှာဖြစ်တယ်။ဒီတွေအခြေအနေပံ့ပိုးမှုတွေအများကြီးလောက်ပါမယ်။တင်းတင်းငင်းအင်ဂျန်ကြီးတရားဥပဒေစုံမေးလုပ်ငန်းတွေလောက်အောင်မှာဖြစ်တယ်။အဲဒါတွေအတွက်ကျွန်တော်အနေနဲ့အာဆီယံဥက္ကဋ္ဌရာထူးနဲ့ပတ်သက်ပြီးရယူဆောင်ရွက်နိုင်ဖို့အတွက်အတင်းဒီပိုင်းတွေမှာအသင့်မရှိသေးပါဘူး။ဒါပြင်ကျွန်တော်အနေနဲ့အာဆီယံမှာကျွန်တော်အာဆီယံရဲ့ပြည်ညင်းနေအာဆီယံရဲ့စီးနီးစည်းကမ်းနေတိုင်းမှာနိုင်ငံတွေလိုက်လာလေရှိတယ်သို့တော့အာဆီယံမှာဒါထိပ်သီးစုဝင်နဲ့အရေးကြီးစုဝင်မှာမြန်မာနိုင်ငံကကုစားပြုနိုင်တဲ့သူကိုတယောက်စိတ်ချင်းမရှိပါဘူးအဲဒါဒီလဲကျွန်တော်အနေနဲ့ဥက္ကဋ္ဌနေရာနဲ့ပတ်သက်ပြီးဆောင်ရွက်တဲ့နေရာမှာအခက်အခဲရှိလာနိုင်တယ်အဲဒါကြောင့်မလို့ဒီလိုဒါဆုံးဖြတ်ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်အခုကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမြန်မာရေးဖြစ်ရှင်းမှုဆုံးဖြတ်ချက်တွေပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးဌာနကတော့ကန့်ကွက်ပါတယ်ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖော်ရေးပြန်လည်တုံ့သက်ချက်နဲ့ဆုံးဖြတ်မှုတွေမှာအာဆီယံရဲ့အပြုသဘောမဆောင်တဲ့တုံ့သက်ချက်တွေနဲ့တစ်ဖက်သက်ဆံပြီးတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေပါတဲ့အတွက်ကန့်ကွက်တဲ့အကြောင်းစက်တင်ဘာလ9ရက်နေ့ကထုတ်တဲ့ကြေညာချက်ထဲမှာဖော်ပြပါရတယ်။ဒါပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြဋ္ဌာန်းချက်နဲ့အခြေခံမူတွေကိုလေးစားလိုက်နာဖို့နဲ့အဖွဲ့ဝင်နိုင်ငံတနင်္ဂနွေရဲ့ပြည်တွင်းရေးဝင်ရောက်ဆွတ်ဖက်တာမလုပ်ဖို့ကိုလည်းမြန်မာစစ်ကောင်စီကသတိပေးပါရတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အာဏာသိမ်းနောက်ဆက်တွဲပြည်ပခါတွေကိုစွန့်ရွှေ့ဖြေရှာနိုင်ဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားမှာလဲချင်းကပ်မှုကကွာဟချက်တွေရှိပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တနင်္ဂနွေပြီးတနင်္ဂနွေပြောင်းလဲသွားပြီမဲ့အာဆီယံအနေနဲ့ကမြန်မာရေးကိုတိချာမကင်တွယ်နိုင်ဘူးလို့လေးလာသူတွေကသုံးသပ်ထားပါတယ်။ဒီအတွက်ကြောင့်လဲအာဆီယံအနေနဲ့လက်ရှိဥက္ကဋ္ဌအပါအဝင်သူ့ရဲ့ရှေ့နဲ့နောက်မှာတာဝန်ယူမဲ့နိုင်ငံတွေနဲ့ပူးတွဲပြီးတော့သုံးနိုင်ငံပေါင်းမြန်မာရေးအာဆီယံကင်တွယ်ဖို့ပြင်ဆင်လာတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညိဦးပါ
그러어버스시부아예시즌고ထုတ်လွှင့်ပါမယ်မြန်မာနိုင်ငံရဲ့လျှက်စင်မလုံလောက်မှုပြဿနာကရေရိုးဆောင်ရွက်ချက်တွင်တဲ့အလွယ်တကူပြင်ဆင်နိုင်မှာမဟုတ်ဘဲတင့်တော်တဲ့ရေရှည်စီမံကိန်းတွေချဆောင်ရွက်ဖို့ကမ္ဘာ့ဘဏ်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်နိုင်ငံတော်ဝန်လျှက်စင်ပြီးပြတ်တောက်မှုကာလရှည်ချလာတာနဲ့အတူလျှက်စင်မီကဏ္ဍဟာကြဆင်းလာတယ်သူကမ္ဘာ့ဘဏ်ကပြောဆိုတာပါ
ရဲစစ်ထုတ်လုပ်မှုကြာစင်တာကြောင့်မီးမလုံလောက်မှုဖြစ်တာလို့လည်းဖော်ပြပါတယ်။နိုင်ငံတွင်းပဋိပက္ခတွေအတွင်းလျှက်စင်မီဆိုင်ရာအခြေခံစောင့်အုံတွေပျက်စီးတာကြောင့်လည်းလျှက်စင်မီဖျက်ဝင်မှုမှာအဟန့်အတားဖြစ်စေပြီးရန်ကုန်မန္တလေးနေပြည်တော်တို့လိုမြို့ကြီးတွေမှာလျှက်စင်မီပြတ်တောက်ရသလိုနိုင်ငံတော်ဆက်မှုလုပ်ငန်းတွေမှာလည်းလျှက်စင်မီပြတ်တောက်မှုနဲ့လောင်စာဆီဈေးကြီးမြင့်မှုတို့နဲ့ရင်ဆိုင်နေရတာကိုလည်းစက်တင်ဘာလထုတ်ကမ္ဘာ့ပံရဲ့အစင်ခန်းစာကဖော်ပြပါတယ်။ရန်ကုန်ဒေသခံတို့ကတော့လက်ရှိလျှက်စင်မီအလှကျစနစ်နဲ့ရနေကြောင်း VOE ကိုအခုလိုပြောပါတယ်။
ပြည်ကျဲနေတဲ့အပေါ်သမီးတို့ဒီမနက်ဖြန်9နာရီပြတ်တယ်ဆိုရင်နေ့လယ်တနာရီပြန်လာမယ်အဲနောက်ပြီးတော့နေ့လယ်တနာရီပြတ်တာဆိုရင်ညနေ9နာရီမှပြန်လာတော့ဒါပေမဲ့အခုနေရာဒီရောက်လို့ရှိရင်တော့အကြီးပြတ်ချင်းကပုံများတယ်ပေါ့
မီးပြတ်တော့အိမ်မှာဟိုချက်ရပြုတ်ရလုတ်ရကန်ရတာဘယ်လိုစီမံခန့်ခွဲနေပ
ါမီးမပြတ်ခင်ချက်တာပေါ့မီးမပြတ်ခင်ချက်ထားပါဥပမာမီးပြတ်ရင်တော့ကပ်မီးပူလေးတွေအိမ်သုံးကပ်မီးပူလေးတွေသုံးပေါ့အဲ့လိုလေးချက်ကပ်မီးပူတွေကတော့အရင်ထောက်ကိုခုကလည်းကုန်ပြင်းလုံးနေတက်နေတာဆိုတော့အရင်တော့ကပ်မီးပူက3000ကျော်လောက်ဆိုအခုကကပ်မီးပူက20ကျော်လောက်ကတက်သွားတော့ခိုင်ရည်ကြီးကလည်းလိုက်တက်ပေါ့အဲ့လိုဆိုတော့စသဖြင့်ကတော့ဝယ်ရတာတော့တွဲကူတယ်ပစ္စံကတော့တန်ဖိုးက20လောက်ကိုမြင့်သွားတာ
အရင်ကတည်းကမီးပြတ်တာအဲ့လိုဖြစ်နေလားဒါဒီဘက်နောက်ပိုင်းမှာဒီလိုဖြစ်လာလား
နည်းနည်းလောက်ချိန်ပြီးပေါ့ဒီကဲတဲ့အဲနွေရာသီတော့ကဲကနွေရာသီဆိုရင်မီးကတိတ်တောင်မှအဲ့လိုမရရှင်ဘူးပေါ့ကြာကြီးပြတ်တာလာချိန်ကနည်းတယ်အဲ့လိုမျိုးတွေပေါ့
မီးပြတ်တော့ဒီတိုက်ခန်းနေနဲ့နေကြရတယ်ရာသီဥတုကလည်းပူတယ်ဆိုရင်မီးပြတ်တဲ့ချိန်ကျရင်ဘယ်လိုနေကြလဲ
အာဘောအစမကြီးအဲ့ဒါဆိုလူကြီးတွေရောကလေးတွေရောမှောင်မှောင်မဲမဲဖုံးပြီးနေတဲ့ဟိုလမ်းမှာပေါ့တိုက်ခန်းဆိုတော့အတန်းအောက်တွေဆင်းဆင်းမိကြတော့မှဟိုရက်တောင်နေနဲ့နေပေါ့ကလေးတွေလည်းကစားပေါ့အဲ့လိုချိန်ကျတော့ည9နာရီမှပြီးပြန်လာတာပါအဲ့ည9နာရီကျတော့မှအာမချင်းရင်တင်ကြချက်ကြပြုတ်ကြအဲ့လိုလုပ်ပြီးတော့ခါကြတော့မနေ့ကျတော့လည်းမနေ့3နာရီလောက်ကတခါပြန်ပြက်ပေါ့အဲ့လိုမျိုးဆိုတော့နေရာတရားတော့ပုံစံရောက်တယ်
အဲ့တော့ချက်ရပြုတ်ရတာရောက်တော့ဘလောက်အခက်ခဲဖြစ်လဲ
။ဟောဖြစ်တာလေကောင်းကောင်းလေးအဲ့ရောက်ပါမှတ်3နာရီမှပြန်ပြက်တယ်ဆိုတော့အဲ့ဒီချောင်းတော်တွင်ရုံးဝင်နန်းဒီကလေးကြီးရှိတဲ့အိမ်ကြီးကတော့3နာရီမှနိုင်ငံ10နာရီတော့ဆရာသမီးကြီးနေအတင်းချက်ကြပေါ့အလိုမျိုးတွေဆိုတော့ကလေးတွေကလည်းဂျာစီဥစုကလည်းပူဆိုတော့အဲ့ဒီဟာတော့နည်းနည်းတိတ်ဆင်မပြေဘူးပေါ့အဲ့ဒီဟာဒီဟာတော့
အပူချိန်ညစ်တက်နေတဲ့ကာလအတွင်းပြည့်စင်ပြီးပြတ်တောက်မှုကြောင့်လေအေးပိစက်နဲ့ဘန်ကာဒီဖွင့်မရဖြစ်တဲ့အခြေအနေမှာနေစဉ်ချက်ပြုတ်ရည်အတွက်ကလည်းအခက်အခဲဖြစ်ရပါတယ်။မိလာချင်းအမိချက်ပြုတ်ဖို့မနေ့စောစောထရတဲ့သူရန်ကုန်ဒေသခံဒေါခင်ထွေးလွင်က AFP ကိုပြောပါတယ်
။နမိုးလင်း၄နိုင်ခွလာစုထားချက်ပြီးချက်ပြုတ်လို့ရှိရင်နည်းနည်းနေထွက်လာပြီဆိုနေလို့မရတော့ဘူး။အားရအားရစောစောလေးထားချက်တာ။ဒီမှာကြတော့လည်းမိသွေးမရှိမိရလည်းမလာတဲ့အတွက်ကြောင့်မလို့လာတဲ့ချိန်လေးထားချက်ပြီးရတာ။အာမိမလာတဲ့အချိန်တုန်းတနေ့ကုန်ပဲမိမလာတော့လဲဒီမှာအင်ပါတာတွေဝဲပါကာတွေဝဲတော့လဲပတ်စံလေးငွေကုန်ကြရည်များရလေအဲ့တော့ဒါလေးကိုလဲဝဲရပြီးတော့ကိုကတနေ့ကုန်ကြတော့ဒါကြီးနဲ့လဲကြတော့မနေနိုင်ဘူးပါကာလေးကလဲတိတ်ပြီးတော့ဆင်မပြေကိုလေးကလဲကြက်မကြီးတိတ်မကောင
်းနိုင်ငံရဲ့လျှက်စင်ပြီးလုပ်ငန်းခဏအတွင်းမှာလဲငွေကြီးဆုံးရှုံးမှုနဲ့ကြုံရပါတယ်မြန်မာချက်ငွေစည်းချမှုနဲ့အတူပဲဆရာနာသိမှုကိုဆန့်ကျင်တဲ့အနေနဲ့လျှက်စင်မီတာကမဆောင်ထားထွေနဲ့လဲကြုံရပါတယ်မြန်မာနိုင်ငံရဲ့တရားစီရင်ခံရမှာတော့စိန်ခေါ်အကဲဆန့်ချက်ကြီးတွေဆက်လက်ကြုံတွေ့ရမယ့်ပုံရှိနေတာပါလက်ရှိတရားစီဖြန့်ဝေမှုပမာဏအတိုင်းထိန်းထားနိုင်ရည်အတွက်2030ပြည့်နှစ်အထိတစ်နှစ်ကို300ခန်းနဲ့500မဂါဝတ်ထုတ်လုပ်ဖို့လိုအပ်တယ်လို့လည်းကမ္ဘာ့ဘဏ်ကဖော်ပြပါတယ်တရားစီမီဝန်ဆောင်မှုအရေးအသွေးတိုးတက်လာရေးမှာပုဂ္ဂလိကကဏ္ဍကငွေကြေးအရင်းနှီးစည်းဝင်ရေးအတွက်ကတော့လျှက်စစ်ခန္ဓာရဲ့ငွေကြေးအချို့အမြတ်တိုးတက်မှုနဲ့သုံးဆက်သူတွေရဲ့ယုံကြည်မှုပြန်ရဖို့အရေးကြီးတယ်လို့အစိုးရခန်းစားကအကြံပြုထားပါတယ်။ပြန်ပြင်းပြဲဆွဲရင်ဖြန့်ဝေမှုနဲ့လူလူကြားလျှက်စစ်မလုံလောက်မှုကိုဖြစ်ရှိရင်မှာအထောက်အကူဖြစ်နိုင်တယ်ဆိုပေမဲ့လည်းဖြန့်ဝေရေးဗန္ဒာရေးနဲ့သုံးဆက်သူတွေဘက်ကသိရှိမှုအကန့်အသတ်နဲ့သာရှိတာကြောင့်တိုးချဲ့နိုင်ရေးအတွက်အဟန့်အတားဖြစ်စေပါတယ်။လျှက်စစ်ခန္ဓာမှာကျုံ့တွေ့နေရတဲ့စင်ခေါ်အကဲဆန့်ချက်အများပြားဟာဆိုရင်အခြေခံကြပြီးနိုင်ငံရေးမတည်ငြိမ်မှုပြည်ပခါတွေနဲ့ နိုင်ငံရဲ့မက်ခရိုစီးပွားရေးအခြေအနေတွေနဲ့လည်းချိတ်ဆက်နေတယ်လို့အစိုးရကဖော်ပြပါတယ်။လျှက်စစ်ကဏ္ဍရဲ့အခြေခံစောင့်အောင်လွှတ်ချက်တွေကကြီးမားလွန်းလာကြောင်းရင်းနှီးမြှုပ်နှံမှုတိုးတက်အောင်မလုပ်ဘဲဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းအစိုးရကသတိပေးထားပါတယ်။ဆီယနာသိမှုကြောင့်အနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်ရတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကဏ္ဍလည်းပိုပြီးတော့ဆိုးရွားကျဆင်းလာနေပါတယ်။ဖြေပကနေလျှက်စစ်တဲ့သွေးမှုနဲ့ပြည်တွင်းလျှက်စစ်လွှတ်ချက်ကိုဖြည့်ဆည်းပေးနိုင်မယ်လို့ညွှန်းလင့်ထားပေမဲ့လက်ရှိနိုင်ငံတွင်းအခြေအနေကြောင့်အခက်အခဲဖြစ်ဆက်ရှိတယ်လို့လည်းကမ္ဘာ့ဘဏ်အစိုးရကစကားထောက်ပြထားပါလိမ့်ရှင
်။သတင်းပတ်ဆက်စီးပွားရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့လူမှုရှုခင်သတင်းပတ်ဆက်ခန္ဓာကိုတင်ပြပါမယ်။ဆီယနာတင်လိုက်လို့အလုံးကိုစွန့်ထားခဲ့ရပြီး PDF တွေဖြစ်သွားကြတဲ့လူငယ်တွေအကြောင်းအမေရိကန်တွေပိုသိအောင် Zoom ရုပ်ရှင်ကိုရိုက်ကူးပြတာဖြစ်တယ်လို့ရုပ်ရှင်ရိုက်ကူးထုတ်လုပ်သူကပြောပါတယ်။တောက်ခိုလူငယ်တွေနဲ့ထိုင်းမြန်မာနယ်စပ်မှာရုပ်ရှင်ရိုက်ကူးခဲ့ရပုံကိုမတ်စုမြတ်မွန်ကဒါရိုက်တာဒိုင်လန်ချောင်းကိုမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်။2022ခုနှစ်ကစစ်တပ်အာဏာသိမ်းလိုက်လို့တောက်ခိုခဲ့ကြရတဲ့လူငယ်ခုနှစ်ယောက်အကြောင်းကိုပုံဖော်ရိုက်ကူးထားတဲ့ရုပ်ရှင်ဇာတ်ကားတို့တစ်ခုကို American ပြည်တော်စု Los Angeles မှာမကြာခင်တုန်းကပြသခဲ့ပါတယ်။စစ်တပ်အာဏာသိမ်းလိုက်တဲ့အတွက်မြန်မာနိုင်ငံကလူငယ်တော်တော်များများသူတို့ရဲ့မိသားစုတွေပိုင်ဆိုင်မှုတွေအားလုံးကိုဆွန့်ပစ်ထားခဲ့ပြီးတော့ခက်ခဲတဲ့ဘဝမျိုးစုံကိုရောက်ခဲ့ကြရတဲ့အကြောင်းနိုင်ငံသားတွေပို့သိအောင်လို့အခုလိုမျိုးရုပ်ရှင်ဇာတ်ကားအနေနဲ့ဖန်တီးထိုင်ကူပြသတာဖြစ်တယ်လို့ Director ဒီလင်ချောင်းကပြောပါတယ်။နေဆက်ကိုထွက်ပြေးခဲ့ကြရတဲ့ဂျန်စီလူငယ်တွေကိုယ်တိုင်ပါဝင်သရုပ်ဆောင်ထားတဲ့ဒီရုပ်ရှင်ဇာတ်ကားကိုထိုင်းမြန်မာနေဆက်မှာဘလို့ရိုက်ကူးခဲ့တယ်လဲဆိုတာကို Los Angeles မှာနေတဲ့ Director ဒီလင်ချာကိုမေးကြည့်ထားပါတယ
်။ဇမကအဓိကကျွန်တော်တို့ဒီနာမည်ကိုရွေးချယ်ရတဲ့ရွယ်ချက်ကတော့ဒီလူငယ်တွေကိုပေါ့ represent အနေနဲ့ပေါ့နော်ကိုစားပြုတဲ့အနေနဲ့ပေါ့ဒီလူငယ်တွေ18 19 20 21ပေါ့နော်အဓိကဓာတ်တွေကိုကျွန်တော်တို့ကဦးတည်ပြီးမှရိုက်ထားတဲ့ရုပ်ရှင်တွေဖြစ်တယ်။နောက်ပြီးဒီလူငယ်တွေရဲ့ဇက်လန်လေးတွေကိုလည်းပြောပြခြင်းနဲ့နောက်ပြီးအရင်ခေတ်တုန်းက88တုန်းကကျွန်တော်တို့ကဒီ documentary တွေရုပ်ရှင်တွေအများကြီးမရှိခဲ့ဘူးပေါ့နော်။ဒီ Zoom ကဒီတော်လိုင်းကြီးမပြီးတဲ့အချိန်မှာပေါ့ဒီတော်လိုင်းကြီးကာလမှာတွားရိုက်ထားတဲ့ကာလဖြစ်တဲ့အတွက်ထူးခြားတယ်ပေါ့။နာမည်လေးလည်းထူးခြားတယ် Zoomer Generation Z တွေကိုကိုစားပြုထားတဲ့ကာလဖြစ်ပါတယ်
။ဆိုတော့အခုဟိုရှင်းပြခဲ့တယ်လို့ပေါ့နော် generation z တွေဟိုခေါ်တဲ့ဒီ zoomer ဆိုပြီးတော့မှဒီနာမည်ကဒီစစ်တပ်အာဏာသိမ်းပြီးတော့တောက်ခိုခဲ့တဲ့လူငယ်9ယောက်ရဲ့အကြောင်းကိုရိုက်ထားတဲ့ရုပ်ရှင်ဖြစ်ပါတယ်ဆိုတော့အဲ့ဒီ9ယောက်အကြောင်းကတကယ်အဖြစ်ပြက်လားဒါမှမဟုတ်ရုပ်ရှင်အတွက်ကိုပဲဖန်တီးဟိုစိတ်ကူးနဲ့ဖန်တီးပြီးတော့ရိုက်ထားတာပါလားရှင
့်ဒီရုပ်ရှင်ကတော့တကယ်အဖြစ်ပြက်ပါတကယ်ကိုအပြစ်မှားလဲပေါ့နော်ဒီလူတွေရှိပါတယ်ဒီဇက်ကောင်ခုနှစ်ယောက်လုံးကအပြစ်မှားရှိတယ်နောက်ပြီးကျွန်တော်ဒီရုပ်ရှင်မြိုက်ခင်မှာဒီဇက်ကောင်ခုနှစ်ယောက်ရဲ့ပေါ့နော်အပြစ်မှားကျွန်တော် interview လေးမေးတယ်သူတို့ဘဝအကြောင်းတွေကျွန်တော်လေ့လာတယ်နောက်ပြီးခါကျတော့တယောက်ချင်းရဲ့ story လေးတွေကိုပေါ့နော်ကျွန်တော်တို့ကဒီရုပ်ရှင်ထဲမှာပေါ့နော်ဇက်လန်နဲ့ပေါ့ကျွန်တော်တို့ကပြန်ပြုပြင်ထားတယ်ပေါ့နော်ဒါပေမဲ့တော့ 100% true story ပါဒီတကယ်ကိုဖြစ်ရမှန်ကိုကျွန်တော်ပြန်ရိုက်ထားတယ်နောက်ပြီးဇက်ကောင်တစ်ခုကလည်းဒီဥပမာဆိုရင်စေချောင်းသားဆိုရင်စေချောင်းသားတို့ nest မာတို့ nest တို့ကိုအကုန်လုံးကိုစားပြုတဲ့ဇက်ကောင်တကောင်ဖြစ်ပါတယ်ဒီလိုပေါ့နော်အကုန်လုံး character ထဲမှာပေါ့ရုပ်ရှင်ရဲ့အဲတရုပ်ဆောင်နေတဲ့လူတယောက်တဦးတယောက်ချင်းစီကဒီကိုစားပြုတယ်ပေါ့နော်သူတို့ရဲ့အတိုင်းအဝိုင်းသူတို့ရဲ့ပတ်ဝန်းကျင
်နောက်ဒီရုပ်ရှင်ကားရဲ့ထူးခြားချက်ကဒီရုပ်ရှင်ကားထဲမှာတရုပ်ဆောင်ကြတဲ့အဓိကတရုတ်ဆောင်ကြတဲ့သူတွေကတကယ်ဟောပေါ့နော်ဒီစစ်တပ်အာဏာသိမ်းလို့ထွက်ပြေးတောခိုကြတဲ့ဒီ generation z gen z တွေဖြစ်ကြပါတယ်ဆိုတော့သူတို့ကိုအဲ့လိုမျိုးရုပ်ရှင်ထဲမှာတရုတ်ဆောင်နိုင်ဖို့အတွက်ကိုရောဘယ်လိုမျိုးပြင်ဆင်ခဲ့ရလဲဆိုတာလည်းပြောပြပါလားရှင့
်အာကျွန်တော်ရဲ့တင်ငယ်ချင်းပေါ့နော် Russell ပေါ့ရုပ်ရှင်မင်းသားသူ့ရဲ့အဆက်အသွယ်နဲ့ကျွန်တော်တို့ဒီဗမာပြည်နယ်ဆက်မှာရှိတဲ့ရုပ်ရှင်တရုတ်ဆောင်စိတ်ဝင်စားမဲ့ကလေးလေးကိုပေါ့နော်သူကကျွန်တော်ကိုပေါ့မိတ်ဆက်ပေးခဲ့တယ်အဲနောက်ပြီးကျွန်တော်တို့ဒီ Zoom ကနေ audition တွေလုပ်ခဲ့တယ်ပေါ့နော်အဲ audition လုပ်ပြီးတဲ့အချိန်မှာကျွန်တော်တို့ဒီ America နေပေါ့နော်ဒီကလေးလေးကိုပေါ့နော်ဒီကနေ Zoom နဲ့ပေါ့ကျွန်တော်တို့အဲ train ယူရပါတယ်ဒီ train ယူရတာလဲကျွန်တော်တို့အချိန်ကြီးအများကြီးပေးရတယ်အထူးသဖြင့်ကျွန်တော်တို့ကအမေရိကန်မှာနေတယ်သူတို့ကဗမာပြည်နယ်ဆက်မှာနေတယ်ဆိုနေနေညအချိန်ကြီးအများကြီးကြွားချချက်ရှိတယ် training session မှာလည်းပေါ့နော်ကျွန်တော်ကိုယ်တိုင် train နေနောက်ပြီးကျွန်တော်တင်ငယ်ချင်း ဝနမျိုးသိန်းသူကိုယ်တိုင် train ပေးတယ်။နောက်ပြီးကျွန်တော်ဒီ Hollywood မှာတရုတ်ဆောင်နေကျွန်တော်တငယ်ချင်းတွေပေါ့နော်။အော်သူတို့ကလည်း why me မှာပေါ့နော်။ဒီ Zoom meeting မှာတက်ရောက်ပြီးမှသူတို့အကြံဉာဏ်တွေအများကြီးပေးတယ်။အဲနောက်ပြီးဒီကလေးတွေကိုဒီဘယ်လိုတရုတ်ဆောင်ရမလဲ။နောက်ပြီး on set မှာတကယ်ရိုက်ကွင်းပေါ်မှာဆိုရင်ဘယ်လိုစိတ်နေစိတ်ထားဘယ်လိုထားရမလဲ။ဒါပတ်ဝန်းကျင်တွေကဘယ်လောက်ဆူညံနေတာပဲဖြစ်ဖြစ်ကိုပြောချင်တဲ့ဒီ Z ကောင်ရဲ့ပေါ့။ဟောတရုတ်ဆောင်တွေပြပြပြပြပေါ့။အာတိယောက်ဆိုင်နာအောင်လို့သူတို့အကြံဉာဏ်တွေအများကြီးပေးခဲ့ပါတယ
်ဒါကတော့ရုပ်ရှင်မရိုက်ခင်တုန်းကဒါပြင်ဆင်ခဲ့ရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့တကယ်ဒီရုပ်ရှင်ကိုရိုက်တဲ့အခါမှာလည်းဒီလင်ကိုရိုင်းထိုင်းမြန်မာနေဆက်ကိုတွားပြီးတော့မှဒီခက်ပေါ့လေအန်ဒီရဲ့ချားကနေရိုက်ခဲ့ရလို့သိရပါတယ်ဆိုတော့အဲ့ဒီအတွေ့အကြုံကိုလည်းဒီပြောပြနိုင်တယ်လို့ပေါ့နော်ပြောပြပေးပါရှင
်အမပြောလို့ပဲပေါ့နော်ဒီမြန်မာပြည်နေဆက်မှာဖြစ်တဲ့အတွက်ကျွန်တော်တို့ညကြရင်တနက်ပြစ်တန်နေလဲကြားရပါတယ်ပုံကျဲတဲ့နေလဲကြားရပါတယ်ဆိုညညဆိုလဲပေါ့เนาะကျွန်တော်တို့ဒီတနက်တန်နေကြားတဲ့ပုံကျဲတဲ့နေကြားတဲ့အတွက်အိတ်မပြောတဲ့ညကြီးလဲအများကြီးရှိပါတယ်ဘာဖြစ်ဆိုစိတ်ကြီးကိုလွတ်ချပြီးမှအိတ်လိုက်လို့မရအများတန်းတတိထားနေရတယ်ပေါ့เนาะဘဒူးမှကွန်ပျူတာမရှိဘဲနဲ့ကျွန်တော်တို့ရိုက်ယူရတဲ့အပိုင်းဖြစ်တဲ့အတွက်ကျွန်တော်တို့မြင်မြန်သွားမြင်မြန်ရိုက်ပေါ့အဲ့လိုအပိုင်းဒီမှာရှိတယ်ပေါ့နောက်ပြီးနောက်ထပ်အခက်ခဲတွေကဘာတွေလဲဆိုတော့ကျွန်တော်တို့ဗမာပြည်နယ်ဆက်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီစကားစဖက်ကဝတ်စုံတွေကဝတ်ပိုင်ခွင့်မရှိဘူးเนาะနောက်ပြီးကလေးတွေကဒီစကားစဝတ်စုံတွေတွေ့တဲ့အချိန်မှာသူ traumatize အရင်ဖြစ်တယ်ပေါ့เนาะသူတို့ကဟိုတော်တော်လေးညှဉ်းပန်းနှိစက်ခံခဲ့ရတယ်ဒီမှာပါတဲ့အတွက်ဒီဝတ်စုံကိုသူတို့ကအရင်ယွန့်ရှာတယ်ပေါ့เนาะအရင်မတွေ့ချင်တဲ့အပိုင်းမှာရှိတယ်တချို့တွေဆိုအော်မြိတ်တွေကြားတယ်တချို့တွေဆိုရင်ချက်ချင်းရိုက်လို့မရဘူးနော်သူတို့ကျွန်တော်အချိန်လေးတွေပေးရတယ်အပိုင်းဒီမှာရှိတယ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့ကျွန်တော်တို့ကဒီနေဆက်ပိုင်းမှာကျွန်တော်တို့ကလက်နက်တွေကင်ခွင့်မရှိဘူးပေါ့နော်ဆိုတော့ဒီရုပ်ရှင်ရိုက်တဲ့အချိန်မှာလဲကျွန်တော်တို့ကလက်နက်တွေထည့်ရိုက်တဲ့အပိုင်းတွေရှိတယ်ဆိုတော့ဒီလက်နက်တွေလဲကျွန်တော်တို့ကခက်နေပေါ့နော်ဟိုရယူခဲ့ရတယ်နောက်ပြီးရိုက်တဲ့အချိန်မှာလဲပေါ့နော်ကျွန်တော်တို့ဖွက်ထားရတယ်ပေါ့နော်ရိုက်တဲ့အချိန်လေးကိုပဲခဏလေးကင်မရာပေါ်မှာပဲခဏလေးပြရနဲ့ကျွန်တော်တို့ဟိုကက်တာနဲ့ဒီလက်နက်တွေပေါ့နော်ကျွန်တော်တို့ဒီပိတ်စာတွေနဲ့ပေါ့နော်စက်ကူတွေနဲ့ပြန်ပတ်ပြီးမှကျွန်တော်ကားထဲမှာပေါ့အဲ့လိုသွားပြီးပြန်ပြီးမှဖွက်ထားရတဲ့အပိုင်းလေးရှိတယ်ပေါ့နော်နောက်ပြီးဒီစကားစဝတ်စုံတွေလည်းအဲ့လိုပဲကျွန်တော်တို့ဟိုရိုက်ပြန်နဲ့ချက်ချင်းချွတ်ပြီးကြရင်ကျွန်တော်တို့တနေနေရာမှာသွားပြီးမှအဝတ်စာတွေနဲ့ပတ်နောက်ပြီးဘူးတွေနဲ့စက်ကူဘူးတွေနဲ့ထည့်ပြီးကျွန်တော်တို့ဖွက်ရတဲ့အပိုင်းလေးမှာရှိတယ်ပေါ့နော်ဟိုတော်တော်လေးခက်ခဲပါတယ
်ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့နော်ခက်ခဲဒီအပြေချားနေပြီးတော့ရိုက်ကူးခဲ့တဲ့ဒီ Zoom bus ရုပ်ရှင်ကအခုတော့ထွက်လာပြီပေါ့လေဆိုတော့ဒီဖိတ်ချားဓာတ်သူတွေနဲ့ပဲဒီ private screening လုပ်တဲ့ဟိုတည်တက်ပြပွဲတခုလဲအဲ့လီမှာလုပ်ခဲ့ပါတယ်ဆိုတော့ဒီကားကဒီအခမဲ့ပြတာမျိုးလားဒီကားကိုပြပြီးရန်ကုန်ဝေရှာတာမျိုးလားအဲ့ဒါကိုလည်းနည်းနည်းရှင်းပြပါလားရှင်
အဲကျွန်တော်တို့ကတော့fundraising လောက်တာမဟုတ်ဘူးပေါ့နော်ရန်ပုံငွေလောက်တာမဟုတ်ကျွန်တော် awareness ကိုကအဓိကထားပါတယ်အထူးဖြင့် American တွေပေါ့နော်ဟို internationally ပေါ့ audience တွေကို target ထားပါကျွန်တော်မြန်မာ community ကဒီ2021ကနေပေါ့နော်အခုချိန်အထိမှာဘာတွေဖြစ်ပျက်နေလဲဆိုတာသိပြီးသားဖြစ်ပါတယ်ဆိုကျွန်တော်အနေနဲ့ awareness တွေကကျွန်တော်ရဲ့ Hollywood အတိုင်းဝိုင်းတွေကိုကျွန်တော်သိစေချင်တယ်။ဒါကြောင့်မို့ဒီကားကိုလည်းကျွန်တော်တို့ subtitle ထိုးထားတယ်ပေါ့နော်။နောက်ပြီးဒီကားကိုလည်းကျွန်တော်ပြတဲ့အချိန်မှာအခမဲ့ဂျင်းငွေပေါ့မယူဘဲနဲ့အလကားပြတာဖြစ်ပါတယ် free ပြတာပေါ့နော် free ပြတာလို့ပြောလို့ရတာပေါ့
American ပြည်တော်စု Los Angeles မှာနေတဲ့ Director ဒီလင်ချောင်းဖြစ်ပါတယ်ရှင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းတွေအခြေအနေတွေကိုသူတက်တဲ့အမှုပညာနဲ့လူတွေပိုသိအောင်လို့နောက်ထပ်လည်းလှုပ်သွားဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်ရှင်ကျွန်မဆူမြန်ပါမှာ
အခုတော့တက်တန်ရောင်သတင်းလာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ကဘာကျော်ဆူရိုတီလာဆွတ်ဖြော်ပြရေးခီးစဉ်မှတ်တမ်းရုပ်ရှင်ကိုရုပ်ရှင်ကားကြီးအဖြစ်ယုံတင်ဖို့ပြင်ဆင်နေပါတယ်။သူ့ရဲ့စံချိန်ချိုးအောင်မြင်တဲ့ဖြော်ပြရေးခီးစဉ်အရှင်ချောက်သူ့ကားယုံတင်ခြင်းနဲ့တိုက်နေတဲ့တချို့ရုပ်ရှင်ကားတွေယုံတင်ရက်ကိုရွှေ့ချပါတယ်။မအေးတန်နာကျော်ပါရှင်။
ဘာကျော်ပေါ့အစိုးရထေလာဆစ်ဟာဒေါ်လာတန်းထောင်ချီရတဲ့ဖြော်ပြရေးခီးစဉ်နဲ့စံချိန်အစ်တွေတင်ခဲ့ပြီးတဲ့နောက်မှာတော့အခုလာပြန်ပါပြီ။ဒီတနွေလုံးကမ္ဘာဂီတမြင်ကွင်းမှာနေရာယူခဲ့တဲ့သူ့ရဲ့ဖြော်ပြရေးခီးစဉ်မှတ်တမ်းရုပ်ရှင်ကိုယုံတင်ပြီးတော့မြင်ကွင်းကျယ်ငွေရောင်ပိတ်ကားမှာကြားသာမှာဖြစ်ပါရဲ့
။ Welcome to the Eras Tour. This has been the most extraordinary experience of my entire life.
The era stop ဖြစ်ပြီးခီးတာအခုထိကျွန်မဘဝတက်တန်းတက်လျှောက်အတိတ်ပဲအပြည့်အဝဆုံးအင်အားတွေပေးဆုံးအတွေ့အကြုံပဲဖြစ်ပါတယ်။ကျွန်မအဲ့လိုပြောခွင့်ရတာကိုလည်းအမတန်ပျော်ရွှင်မိပါတယ်။ပေကားကျေပေါ်မှာမကြခင်ကြီးနိုင်ကြတော့မှာပါနော်လို့ Taylor Swift ကရေးသွားပါတယ် Taylor Swift ရဲ့ Aerosmith မှတ်တမ်းရုပ်ရှင်ကိုမြောက်အမေရိကမှာအောက်တိုဘာလ23ရက်နေ့မှာရုံးတင်မယ်လို့ Taylor Swift ကအရင်က Twitter အခုနာမည်ပြောင်းလိုက်တဲ့ X လူမှုကွန်ရက်စာမျက်နှာမှာဩဂုတ်လကကြေညာသွားပါတယ်ဒီလိုမျိုးသူ့ရဲ့မှတ်တမ်းရုပ်ရှင်ရုံတင်မဲ့ကိစ္စကလည်း AMC Entertainment လို Cineplex လို Cinemark လို့ရုပ်ရှင်ရုံကြီးတွေအတွက်တော်တော်ကူညီရရောက်သွားတာပါ Hollywood ရုပ်ရှင်လုပ်ငန်းကြီးမှာမင်းသားမင်းသမီးတွေဇန်ညွန်ရေးသူတွေတပိတ်မှောက်ကြလို့ရုပ်ရှင်ကားကြီးတွေမထွက်နိုင်ဖြစ်နေချိန်မှာသူကားလို့နာမည်ကြီးလူစိတ်ဝင်စားတဲ့ကားရုံတင်နိုင်မှာဖြစ်ပါတယ်ဥမာဆိုရင် Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကလူများကြည့်ချင်နေတဲ့ Dune ရုပ်ရှင်အပိုင်းနဲ့ဇာတ်ကားကိုရုံမတင်နိုင်မင်းနဲ့နောက်နှစ်ຫນွေဥပောက်အထိရွှေ့ဆိုင်ထားရပါတယ်။တပိတ်မောက်ထားတဲ့မင်းသားမင်းသမီးတွေကစိုင်းဖိုင်သိပ္ပံစမ်းကြဲကားတွေကိုမကြော်ညာပေးဘူးလို့ဆိုလိုပါ။ဒါပေမဲ့သူတို့လိုမျိုးဟောလိဝုဒ်တပိတ်မောက်လို့မဟုတ်ဘဲနဲ့ရုံတင်ရဲ့ရွှေ့ဆိုင်ရတဲ့ကားတွေလည်းရှိပါတယ်။အခု Taylor Swift ရဲ့မှတ်တမ်းရုပ်ရှင်အောက်တိုဘာ23ရက်နေ့မှာရုံတင်မှာလို့ဆိုပြီးတော့ရဲရွှေ့တဲ့ဇာတ်ကားတွေပါဆိုရင် The Exorcist Believer ရုပ်ရှင်ဇာတ်ကားကတပတ်စောထွက်ဖို့ရဲရွှေ့လိုက်ပြီးတော့အောက်တိုဘာလ6ရက်နေ့မှာရုံတင်ပါမယ်။နာမည်ကြီးမင်းသမီး Meg Ryan ရဲ့အချစ်ဇာမျိုးက What Happens Later ကတော့ Taylor Swift ဇာတ်ကားပြသမဲ့နောက်ဆုံးသတင်းပတ် November 3ရက်နေ့ကိုရက်ရွှေ့လိုက်ပါတယ်။မင်းသမီး Hillary Swank ပါဝင်တရုတ်ဆောင်ထားတဲ့ Ordinary Angel ဇာတ်ကားကလည်းငကိုက October 23ရက်နေ့မှာထွက်ဖို့ဖြစ်ပြီးတော့အခုတော့ရက်ရွှေ့ထားပေမဲ့ရက်ကိုမကြေညာသေးပါဘူး။ Taylor Swift ရဲ့ဇာတ်ကားက3နာရီနီးပါးကြာပြီးတော့American, Canada နဲ့ Mexico နိုင်ငံတွေမှာရုံတင်မှာဖြစ်ပါတယ်။လက်မှတ်ဈေးတွေကတော့လူကြီးလက်မှတ်တစ်စောင်ကို 16.89 ဒေါ်လာ။ဒါကတော့ Taylor Swift ရဲ့မွေးနေ့တက်ဂရစ်သူ့ရဲ့ဒေးထက်ပြားလည်းဖြစ်တဲ့1989 ਨੇ ကနန်းတူဖြစ်ပါတယ်။ကလေးလက်မှတ်ဖိုးကတော့ 13.13 ဒေါ်လာနဲ့ရောင်းချမှာဖြစ်ပါတယ်ရှင်။
အင်္ဂါနေ့မနေ့ခဲ့အတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုကတော့သတင်းအချင်းချုပ်ကိုဥတည်မောင်တန်တင်ပြမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်သောစုံစမ်းစစ်ဆေးရန်ရ IIMM မြတ်အစီရင်ခံစာကိုမြန်မာနိုင်ငံကိုယ်စားလှယ်မရှိဘဲကြားနာမှာဖြစ်တယ်လို့လူခွင့်ရေးကောင်စီဥက္ကဋ္ဌ Vaclav Belak ကပြောလိုက်ပါတယ်လူခွင့်ရေးကောင်စီရဲ့54ချိန်မြောက်စီဝေးအဖွဲ့မှဥက္ကဋ္ဌကမင်ကုန်းပြောကြားရင်းအခုလိုပြောသွားခဲ့တာပါIIMM ကကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရရဲ့၅ချိန်မြောက်နှစ်ပတ်လည်အစီရင်ခံစာကိုအဒီအဖွဲ့ရဲ့အကြီးအကဲနီကိုလတ်ခွမ်ဂျန်ကကိုရိုင်းကုလသမဂ္ဂလူခွင့်ရေးကောင်စီကိုစက်တင်ဘာ7ရက်နေ့ကတင်သွင်းလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းအတွင်းမှာဆီယာစပီမှုနဲ့လူသားမျိုးနွယ်ပေါ်ကျွလွန်တဲ့ရာဇဝတ်မှုအကျဉ်းရည်နဲ့ပြင်းထန်မှုတွေပိုပြီးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းပြင်းထန်တဲ့လေကြောင်းဘုံကျဲမှုတွေနဲ့အရက်သားတွေပါမရှောင်ပစ်ခတ်မှုတွေလည်းပိုပြီးတွေ့လာရပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေအပေါင်းအပြစ်မဲ့အရက်သားတွေတိတ်ဆုံးခဲ့ရပါတယ်။ဖမ်းဆီးမိတဲ့တိုက်ခိုက်ရေးသမားတွေနဲ့အရက်သားတွေကိုကုတ်မြက်တပ်ဖြတ်တာ၊နေအိမ်နဲ့ရွာတွေကိုရွေချက်ရှိရှိမိရှို့တာတွေပို့ပြီးတိုးလာပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေလည်းတိုးလာပြီးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တာ၊လိမ်ပိုင်းဆိုင်ရာစော်ကားတာနဲ့တခြားစိုးစိုးဝါးဝါးကျူးလွန်မှုတွေလုပ်တဲ့ခိုင်မာတဲ့အထောက်အထားတွေစုဆောင်းရရှိထားပါတယ်လို့ IIMM အကြီးအကဲကပြောကြားသွားခဲ့ပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဥတည်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောက်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာကမ်မီနဲ့ဇီနပ်အဒဲရာမန်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လှိုင်းတိုမီတာ3250တိတုကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်တောတာရှင်မြန်းတဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မ Thank you ထိုက်ပါရှင်
This program has